Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOE American တိုင်းရဲ့2020ပြည့်အောက်တိုဘာလ1ရက်နေ့ခြေတော်ပရိသတ်မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်6နိုင်က9နိုင်အထိလိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။ခြေတော်ပရိသတ်မနက်ခင်းနောက်ဆုံးရသတင်းတွေကိုကိုဝဲမင်းနဲ့အတူကျွန်တော်ရဲမင်းထွန်းကတင်ဆက်ပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ 6.3 သန်းကျော်ရှိသွားပြီဖြစ်တဲ့အိန္ဒိယနိုင်ငံမှာအမှန်တကယ်ကူးစက်ခံရသူရေအတွက်ဒီတမကပဲဆယ်ဆလောက်ပိုများနေနိုင်တာကိုအိန္ဒိယအမျိုးသားကျန်းမာရေးအာဏာပိုင်တွေကလေ့လာတွေ့ရှိခဲ့ပါတယ်။အိန္ဒိယဆေးသူသေနာကောင်စီကနိုင်ငံတော်ကလူ 2,900 ကိုအောက်ကလလည်းကစက်တင်ဘာလလည်းအထိသွေးဖောက်စစ်ဆေးခဲ့ရမှာအသက်70ကျော်အရွယ်ရှိသူ15ဦးမှာ2ဦးမှာသွေးထဲကိုရိုနာဗိုင်းရပ်စ်ပရိဇီဝပစ္စည်း antibodies ကိုတွေ့ရှိခဲ့ပါတယ်။တွေ့တဲ့ပရိဇီဝပစ္စည်းတွေ့ရှိသူတွေဟာအစောပိုင်းကတည်းကယောဂကုသခံရသူတွေဖြစ်တယ်လို့ဆိုပါတယ်။အဲဒီစစ်တမ်းအရဆေးရသားပြန်ကျရောက်ကမာနေထိုင်သူ 15.6 ရာခိုင်နှုန်းမှာအဲဒီပရိဇီဝပစ္စည်းတွေတွေ့ရှိခဲ့တာဖြစ်ပါတယ်။အိန္ဒိယနိုင်ငံဟာအမေရိကန်နိုင်ငံပြီးရင်ကမ္ဘာမှာကုသခံရသူဒုတိယအများဆုံးနိုင်ငံဖြစ်ပါတယ်။တင်းတင်းကြပ်ကြပ်နဲ့အသွားအလာပိတ်ပင်ခဲ့တဲ့လော့ကဒေါင်းကိုဖြည့်ဆို့ပေးခဲ့ပြီးနောက်ပိုင်းမြို့တွေမှာစီးပွားရေးတွေပြန်ဖွင့်ပေးပြီးတဲ့အခါကုသမှုမြင့်တက်နေတာဖြစ်ပါတယ်။အခုက COVID-19 ကြောင့်တစ်ကမ္ဘာလုံးမှာလူတသန်းကျော်သေဆုံးခဲ့ရမှာအိန္ဒိယနိုင်ငံမှာ 9,800 ဝန်းကျင်ဘရာဇီးမှာ 13,200 ဝန်းကျင်နဲ့အမေရိကန်နိုင်ငံမှာ 2,000 ကျော်သေဆုံးခဲ့ပါတယ်။မလာရီမီလာရီတုံးကအမေရိကန်နိုင်ငံနဲ့ယောဂကုသမှုဗဟိုချက်ဖြစ်ခဲ့တဲ့နယူးယောက်မြို့မှာတော့နေ့စဉ်ယောဂကုသမှုနှုန်း300ခန့်နှုန်းအထက်ကိုရောက်ရှိလာတယ်လို့မြို့တော်ဝန် Bill de Blasio ကအင်္ဂါနေ့ကကြေညာခဲ့ပါတယ်။ဒါဟာဇွန်လကစပြီးအမြင့်ဆုံးကုသမှုနှုန်းလည်းဖြစ်ပါတယ်ခင်ဗျာ။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့နိုဘာသမ္မတရွေးကောက်ပွဲမှာသူနဲ့ရှင်ပြန်ရွေးကပ်မဲ့ဒီမိုကရက်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်တို့အင်္ဂါနေ့ကစကားစစ်တိုးပွဲပြီးဗုဒ္ဓဟူးနေ့မှာတော့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးဆင်ဖို့ပြည်내အသီးသီးကိုတွေ့ရောက်နေကြပြီဖြစ်ပါတယ်။ Republican Party ကသမ္မတထရမ့်က2016ခုနှစ်က Hillary Clinton ကိုပုဂ္ဂတိကနဲ့ရှုံးနိုင်ခဲ့တဲ့ Minister တပ်ပြည်내ကိုတွေ့ရောက်နေပါတယ်။အချိန်နဲ့ရှင်ပြန်ရမယ့်အဲ့ဒီပြည်내မှာလူထုသဘောထားစစ်တမ်းတွေအရာသူကဂျိုးဘိုင်ဒန်နောက်မှာရောက်နေတာပါ။အဲ့ဒီမှာရမငွေရှာဖွေပွဲကိုတက်ရောက်ပြီးတဲ့နောက် Great Lakes ဒေသကိုဆက်လက်သွားရောက်မှာဖြစ်ပါတယ်။ Democratic Party သမ္မတလောင်း Joe Biden ကတော့အကြိတ်နဲ့ရှင်ပြန်ရမယ့်တခြားပြည်နယ်တွေဖြစ်တဲ့ Pennsylvania နဲ့ Ohio ပြည်နယ်တွေကိုမဲဆွယ်စည်းရုံးရေးယထားနဲ့သွားရောက်မှာဖြစ်ပါတယ်။အဲ့ဒီပြည်နယ်တွေမှာ2016ခုနှစ်တုန်းကသမ္မတ Trump က Democratic Party သမ္မတလောင်း Hillary Clinton ကိုအနိုင်ရခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဒီနှစ်မှာတော့သဘောထားစစ်တမ်းတွေမှာ Democratic သမ္မတလောင်း Joe Biden ကဦးဆောင်နေတာဖြစ်ပါတယ်။ Biden ကအဲ့ဒီပြည်နယ်တွေကအလို့သမားလူနှန်းစားတွေရဲ့ထောက်ခံမှုပြန်လည်ရရှိအောင်စ조사မှာဖြစ်ပါတယ်။အစဉ်အလာအဖြစ် Democratic ကိုထောက်ခံတဲ့အဲ့ဒီပြည်နယ်တွေဟာ2016ခုနှစ်တုန်းကသမ္မတ Trump ကိုပြောင်းပြီးထောက်ခံမှုပေးခဲ့တာပါ။အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကဗာတီကန်နဲ့တရုတ်နိုင်ငံတို့အကြားဘာသာရေးဆိုင်ရာသဘောတူစာချုပ်ပြန်လည်ချုပ်ဆိုမဲ့ကိစ္စအပေါ်ဗာတီကန်အနေနဲ့ပြန်လည်စဉ်းစားဖို့တောင်းဆိုလိုက်ပါတယ်။ဝန်ကြီးပွန်ပီယိုကအီတလီနိုင်ငံကတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးတရုတ်ရဲ့ဘာသာရေးနှိမ့်ကွပ်မှုအကြောင်းဝေဖန်ပြောကြားစဉ်မှာအခုလိုတောင်းဆိုလိုက်တာလည်းဖြစ်ပါတယ်။တရုတ်နိုင်ငံအတွင်းဘာသာရေးလွတ်လပ်ခွင့်ဖိနှိပ်ခံရတာလို့တခြားပေဒီယာမှမရှိကြောင်းနဲ့ကက်သလစ်ဘာသာဝင်တွေလည်းအဲ့ဒီလိုဖိနှိပ်ခံရတာကနေမလွတ်ကင်းကြဘူးလို့လည်းဝန်ကြီးပွန်ပီယိုကပြောပါတယ်။ဗာတီကန်နဲ့တရုတ်ကြားအငင်းပွားပွဲ2018သဘောတူညီချက်ကိုတက်တန်းတိုးဖို့ညှိနှိုင်းနေချိန်မှာဝန်ကြီးပုံပီယိုကအခုလိုပြောဆိုခဲ့တာဖြစ်ပါတယ်။ဒီသဘောတူညီချက်နဲ့ပတ်သက်လို့အများသိအောင်တခါမှချပြခဲ့တာမရှိပေမဲ့တရုတ်နိုင်ငံနဲ့ကိုရီးယားဖုန်းကြီးတွေကိုယာရုအနေနဲ့ဆိုင်ရာအခွင့်အာဏာဘသူမှရှိတယ်လဲဆိုတဲ့အချက်လဲပါဝင်တယ်လို့ယူဆရပါတယ်။တရုတ်ပြည်တွင်ကက်သလစ်ကိုရီးယားဘုရားကျောင်းအသင်းတော်နှစ်သင်းရှိပြီးတသင်းကိုတရုတ်ဆိုရကအတိအမှတ်ပြုထားတာပါ။ကျန်တဲ့အသင်းကတရားဝင်အတိအမှတ်ပြုခံထားရတာမဟုတ်သလိုတိကျရက်တည်နေတဲ့ဘုရားကျောင်းအဖွဲ့တွေဖြစ်ပြီးဗာတီကန်ကိုသစ္စာခံပါတယ်။ဗာတီကန်တာဝန်ရှိသူတွေကတော့တရုတ်ဆိုရနဲ့တိုက်ရိုက်ဆက်သွယ်ဖို့လိုအပ်တဲ့အတွက်အခုလိုသဘောတူညီချက်ကိုတက်တန်းတိုးဖို့ရည်ရွယ်တာဖြစ်တယ်လို့ကောက်ွယ်ပြောဆိုခဲ့ပါတယ်။အီတလီမှာရှိတဲ့အမေရိကန်တာဝန်မှကျင်းပတဲ့နိုင်ငံကဘာသာရေးလွတ်လပ်ခွင့်ကိုတန်တမာနီလန်အရအကာအကွယ်ပေးစာရန်ဖတ်ပွဲမှာဝန်ကြီးပုံပီယိုကအခုလိုပြောဆိုခဲ့တာဖြစ်ပြီးအဲ့ဒီပွဲကိုဗ ဘာရီကန်ကတာဝန်ရှိသူတွေလည်းတက်ရောက်ခဲ့ပါရယ်ခင်ဗျာ။ဆီးရီးယားသမ္မတဘာရှာအယ်အဆတ်အစိုးရရရှိနေတဲ့ရမငွေတွေကိုဖျက်တောက်ဖို့ယူရပြီးအမေရိကန်နိုင်ငံကဆီးရီးယားအစိုးရနဲ့ပတ်သက်ဆင်နွယ်နေသူ6ယောက်နဲ့နိုင်ငံရဲ့ချားပိုင်ဆိုင်မှု13ခုကိုတန်ခတ်ပိတ်ဆို့မှုတွေချမှတ်လိုက်ပါရယ်။ဆီးရီးယားဗဟိုဘဏ်အကြီးအကဲအထူးထွေစုံစမ်းစစ်ဆေးဌာနအကြီးအကဲနဲ့အဆတ်အစိုးရနဲ့ဆက်နွယ်နေတယ်လို့ဆဆွဲခံရတဲ့စီးပွားရေးလုပ်ငန်းရှင်တယောက်နာမည်ပြစီးရင်ထည့်သွင်းတဲ့အထက်ပါဝင်တယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကဗိုလ်တော်နေ့ကပြောပါရယ်။အရေးယူတက္ကမှုအရအရေးယူခံရသူတွေရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်တာဖြစ်တယ်လို့အမေရိကန်နိုင်ငံသားတွေအနေနဲ့အရေးယူခံရသူတွေနဲ့စီးပွားရေးလုပ်ပိုင်ခွင့်မရှိပါဘူး။သမ္မတအဆက်အစိုးရဘက်ကနေဆက်ပြီးရည်တည်နေတဲ့သူတွေကြောင့်အကြည့်ပြချစားမှုတွေနဲ့လူခွေချိုးပေါက်မှုတွေကိုဆက်ပြီးကျူးလွန်နေနိုင်တာဖြစ်လို့အခုလိုပိတ်ဆို့တက္ကအရေးယူမှုတွေချမှတ်လိုက်တာဖြစ်တယ်လို့လည်းအမေရိကန်ဘဏ္ဍာရေးဝန်ကြီးစတီဗ်မနူချင်ကပြောပါရယ်။
ကန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.3 ဘိုင်းလိုမီတာ40 kHz 8.3 ဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်တင်တော်ဝင်းမြင့်ပါစက်တာပရီနေ့မနက် VOA American တရဲ့ထိတ်တန့်ရောက်တဲ့တွေကိုဆက်ပြောပြနေပါတယ်မြန်မာနိုင်ငံနဲ့ကိုဗစ်ပိုးထပ်တွေ့သူအခုနောက်ဆုံးမနေ့ညထုတ်ပြန်ကြရနောက်ထပ်စံချိန်တင်946ဦးရှိသွားပြီးစုစုပေါင်းပိုးထွေ့သူ 13,383 ထိမြင့်လာကသေဆုံးသူကလည်း26ဦးထိတက်ခဲ့တာမို့စုစုပေါင်းသေဆုံးသူက310ထိရှိလာနေပါပြီ။ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့မနေ့ည7နာရီထုတ်ပြန်ကြရတက်ခွဲနမူနာ 6,262 ခုကိုဒီနေ့စစ်ဆေးခဲ့တာမှာအခုလိုထပ်တွေ့တာဖြစ်ပြီးအများဆုံးဖြစ်နေတဲ့ရန်ကုန်လည်းရှင်တို့အများကြီးတက်လာတာကြောင့်ဆေးရုံနေရာအခက်ခဲနဲ့လုံမဲ့နေရာဖြစ်လို့လူနာတွေကိုပို့နေတဲ့ကျန်းမာရေးဝန်ထမ်းတွေကဆိုပါတယ်။တောင်ကိုရီးယားကရောက်လာတဲ့အမြန်စစ်အန်တီဂျင်တက်စ်တွေနဲ့ပါစစ်ပြီးပိုစစ်လာနေတာကြောင့်လည်းကူးစက်သူပိုတွေ့လာရတာဖြစ်ပြီး24နာရီအတွင်းပိုတွေ့သူ1000နီးပါးအထိရောက်လာနေတာပါ။အခုနောက်ဆုံးထုတ်ပြန်ချိန်အထိဆိုရင်စစ်ဆေးဖြည့်ဆည်းခဲ့တဲ့တက်ခွဲနမူနာပေါင်းက 296,040 ခုဖြစ်3000နီးပါးအထိရှိလာနေပါပြီ။ဒါပေမဲ့အခုနောက်ဆုံးအမြန်စစ်တဲ့အန်တီဂျင်တက်စ်ရဲ့ခိုင်လုံစိတ်ချမှုကိုလည်းတချို့ဆေးရုံဝန်ထမ်းတွေကစိုးရိမ်နေပါတယ်။အထူးသဖြင့်ရန်ကုန်ဆေးရုံကြီးမှာဆေးရမှာတန်တရားလက္ခဏာရှိပေမဲ့ပိုးမတွေ့သလောက်ဖြစ်ခဲ့လို့ပါလို့ဆေးရုံဝန်ထမ်းတွေကဆိုပါတယ်ခင်ဗျာ။ဒီနှစ်ကုလသမဂ္ဂထွေထွေညီလာခံမှာမြန်မာနိုင်ငံကိုယ်စားဘင်္ဂလားဒေ့ရှ်ဘက်ဆဆွဲပြောဆိုချက်တွေဟာအခြေအနေမရှိတဲ့သတင်းမှားတွေသာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကဒေါသတကြီးတုံ့ပြန်လိုက်ပါတယ်။နယူးယောက်မှာလက်ရှိကျင်းပနေတဲ့ကုလသမဂ္ဂရဲ့85ကြိမ်မြောက်ထွေထွေညီလာခံမှာမြန်မာနိုင်ငံအတိုင်ပင်ခံရုံးဝန်ကြီးဌာနဝန်ကြီးဦးကျော်တင်ဆွေကဘင်္ဂလားဒေ့ရှ်အနေနဲ့နယ်စပ်မြို့ကောက်ဆက်ပဇာကဒုက္ခသည်စခန်းတွေမှာအကြမ်းဖက်သမားတွေကိုလက်ခံကူညီထားတယ်လို့ဆဆွဲခဲ့တာကိုအခုလိုဘင်္ဂလားဒေ့ရှ်ဘက်ကတုံ့ပြန်လိုက်တာပါဘင်္ဂလားဒေ့ရှ်နိုင်ငံအစ်မမြေရရှိကြီးတူကဘင်္ဂလားဒေ့ရှ်အနေနဲ့ဘလို့အကြမ်းဖက်သမားကိုမှသူ့နယ်မြေတွေလက်ခံထားတာမရှိဘူးဝန်ကြီးချုပ်ရှိတ်ခါစင်နာအစိုးရအနေနဲ့အကြမ်းဖက်မှုကိုလုံးဝလက်မခံတဲ့မူဝါဒရှိထားတယ်။မြန်မာအနေနဲ့ကိုယ်ပြဿနာကိုပြန်ကြည့်တင်တယ်လို့တုံ့ပြန်လိုက်ပါတယ်။ဒါအပြင်ဥကျော်တင်ဆွေဘက်ကနေရိုဂျာဒုက္ခသည်ပြန်ပို့ရေးအစီအစဉ်မှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့နှစ်ဖက်ပူးပေါင်းဆောင်ရွက်မှုပေါ်သာမူတည်တယ်လို့ဒီကုလညီလာခံမှာပြောခဲ့တာအပေါ်လဲဘင်္ဂလားဒေ့ရှ်ဘက်ကတော့ဒါကနှစ်ဖက်ပြဿနာမဟုတ်ဘူးဘင်္ဂလားဒေ့ရှ်ပြဿနာလည်းမဟုတ်ဘူးမြန်မာဘက်ကဒုက္ခသည်တွေပြန်လာချင်အောင်လှုပ်ပေးရမှာသာဖြစ်တယ်လို့ပြန်ခြေပါလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ခါစင်နာကလည်းဒီကုလညီလာခံမှာပဲမေကွန်းပြောရမှာဒီရခိုင်ပြည်နယ်ကလူတွေထွက်ပြေးလာတဲ့ကြေတနာကိုမြန်မာစိုးရကသာဖန်တီးခဲ့တာမို့အဖြေအတွက်မြန်မာဘက်ကပဲတာဝန်ရှိတယ်။နိုင်ငံတကာအနေနဲ့တော့အကောင်းဆုံးအဖြေရနိုင်ဖို့ဝိုင်းကူပေးတင်တယ်လို့ပြောခဲ့ပါတယ်။တကယ်တော့မြန်မာစိုးရအနေနဲ့ဒီရိုဟင်ဂျာဆိုတဲ့သုံးလုံးကိုလက်မခံပေမဲ့ဒီဒုက္ခသည်တွေပြန်လာရေးအတွက်တော့ဆောင်ရွက်နေတယ်လို့ဆိုပါတယ်ခင်ဗျာ။ Indo-Pacific ဒေသနဲ့ Latin American ဒေသတွေမှာအခြေခံစောင့်ဆိုင်ရာလုပ်ငန်းစီမံကိန်းတွေတည်ဆောက်ဖို့ American ပြည်ထောင်စုနဲ့ Taiwan တို့လက်တွဲလုပ်ကိုင်သွားမယ်လို့နှစ်ဖက်တာဝန်ရှိသူတွေကဗိုလ်ဒူးနေကပြောပါတယ်။အဲ့ဒီဒေသတွေမှာတရုတ်နိုင်ငံကဆောက်လုပ်နေတဲ့အခြေခံစောင့်ဆိုင်ရာလုပ်ငန်းတွေကိုတံပြန်မှုရည်ရွယ်တာလည်းဖြစ်ပါတယ်။တရုတ်နိုင်ငံကနေအာရှနဲ့အာရှလိုယူပါတီချိတ်ဆက်မဲ့တရုတ်တို့ရဲ့ကပလန်စီမံကိန်းပေါ်အမေရိကန်တို့ဘက်ကအတော်လေးသံသယဝင်နေတာဖြစ်ပြီးအဲ့ဒီစီမံကိန်းနဲ့တရုတ်တို့ကျွေးမီထောင်ချောက်ဆင်ပြီးသူ့လက်အောက်ဩဇာခံဖြစ်အောင်လုပ်နေတယ်လို့ယူဆထားတာပါမြို့တော်တိုင်ပင်မှာရှိတဲ့အမေရိကန်တန်ယုံကအမေရိကန်နဲ့ထိုင်ဝမ်တို့ရဲ့အစီအစဉ်သစ်ဟာ ထွန်းသစ္စာနိုင်ငံတွေအတွက်အရေးသွေးဖြစ်ွားတဲ့အခြေခံဆောက်အုံတည်ဆောက်ရေးအထောက်အကူပြုစေလိမ့်မယ်လို့ဆိုပါတယ်။ထိုင်ဝမ်နိုင်ငံရဲ့ဝန်ကြီးဂျိုးဆက်ဘူးကတော့ထိုင်ဝမ်နဲ့အမေရိကန်ဆက်ဆံရေးနောက်တစ်ဆင့်ကိုရောက်နေပြီလို့ပြောပါတယ်။ဒီအစီအစဉ်ကထိုင်ဝမ်နိုင်ငံအတွက်ရှေ့တောင်အရှနဲ့တောင်အရှကနိုင်ငံတွေနဲ့စီးပွားဆက်ဆံရေးတိုးမြင့်မှုရည်ရွယ်သလိုတရုတ်ပေါ်မီခိုနေရတာကိုလည်းလျှော့ချဖို့ရည်ရွယ်တယ်လို့ဆိုပါတယ်။အစီအစဉ်အသေးစိတ်နဲ့ရမငွေပမာဏဘလောက်ရှိမလဲဆိုတာကိုတော့လုံးလုံးဆယ်ပြောထားတာမရှိသေးပါဘူးခင်ဗျာ။မလေးရှားနိုင်ငံက FGV စိုက်ပျိုးရေးကုမ္ပဏီအနေနဲ့အထမလောဟခိုင်းစင်မှုတွေလုပ်ခဲ့တယ်လို့ဆဆွဲချက်နဲ့ကုမ္ပဏီကထုတ်တဲ့စောင်းစီတင်သွင်းမှုတွေကိုပိတ်ပင်လိုက်ကြောင်းအမေရိကန်ဆိုရအကောက်ခွန်တဲ့နယ်စပ်ဒေသလုံးကျွမ်းကျင်ဌာန CPB ကဗိုလ်ထုတ်နေမှာပြောလိုက်ပါတယ်။ကမ္ဘာမှာစောင်းဥစည်းနဲ့အလှကုန်ပစ္စည်းစားတောက်တွေမှာအသုံးပြုတဲ့ C မျိုးမျိုးကိုအများဆုံးထုတ်လုပ်နေတဲ့ DFGB ကုမ္ပဏီအနေနဲ့အလုပ်သမားခွင့်ရနဲ့လူခွင့်ရချုပ်ဖောက်မှုတွေကျွလွန်နေကြောင်းလူခွင့်ရအဖွဲ့တွေရဲ့ဝေဖန်ပြောဆိုမှုတွေနဲ့ကာလရှည်ကြာရင်ဆိုင်နေခဲ့ရတာပါ။အမေရိကန်ဆိုရရဲ့ဒီဆုံးဖြတ်ချက်နဲ့ပတ်သက်လို့ Reuters သတင်းဌာနရဲ့ဆက်သွယ်မှုကို FGB ဘက်ကတစုံတရာတုံ့ပြန်ပြောဆိုခြင်းမရှိသေးပါဘူး။ကုမ္ပဏီအနေနဲ့အထမလောကခိုင်ဆိုင်မှုလိမ့်လေလှဲစားမှုရုပ်ပိုင်းနဲ့လိမ့်ပိုင်းဆိုင်ရာစော်ကားမှုချိန်ချောက်မှု IT နဲ့ထောက်ထားစာရွက်စာတမ်းတွေကိုတရားမဝင်သိမ်းဆည်းထားမှုစတာတွေကျူးလွန်ခဲ့ကြောင်းနှစ်နှစ်ကြာစုံစမ်းစစ်ဆေးမှုတွေမှာတွေ့ရှိပြီးတဲ့နောက်အမေရိကန်ဆိုရကအခုလိုဆုံးဖြတ်ချက်ချလိုက်တာဖြစ်ကြောင်းအမေရိကန်အကောက်ခွန်တဲ့နယ်စပ်ဒေသလုံးချုပ်ရေးဌာနကပြောပါတယ် FGV ကကုန်ကျန်းပစ္စည်းတွေတင်သွင်းတဲ့အထက်အမေရိကန်ကလူသုံးကုန်ပစ္စည်းထုတ်တဲ့နာမည်ကြီး Procter & Gamble လို့ကုမ္ပဏီတွေလည်းပါဝင်ပါတယ်ခင်ဗျာသတင်းပရိမနဲ့သတင်းတွေကိုကိုရဲမင်းထွန်းနဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါအခုချိန်ကစပြီး VO ရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင်ဗျာမြန်မာနိုင်ငံမှာများလာတဲ့ COVID သံသယတွေကိုမြန်မြန်နဲ့မြန်များဆင်နိုင်တဲ့ antigen test တွေကိုစသုံးနေရမှာဘလို့အထောက်အကူပြုနိုင်တာနဲ့လက်ဟာမှုရှိနိုင်တာတွေကို NHL အမျိုးသားဓာတ်ခွဲမှုဆိုင်ရာဌာနကဒုတိယညွှန်ကြားမှုချုပ်ဓာတ်ခွဲကိုမေးရမှာအင်္ဂါနေ့ကစဖြန့်ပြီးမနေ့ဗုဒ္ဓနေ့ကစစစ်ပုံကိုပမောခဒေါက်တာထထေးတင်ကအခုလိုစရှင်းပြပါတယ်
။စတာမှရန်ကုန်တိုင်းရဆေးရုံကိုယုံမှာစရတာလေ။ဆိုတော့မနေ့ရမှပဲသူတို့စပြီးဆင်းနေနေမှာလေပေါ့နော်။positive များလည်းတော်တော်များများတွေ့ပါတယ်။ဟိုရန်ကုန်တိုင်းပြီးတော့မှ KIN ဆင်းနောက်နဲ့မြို့နယ်ဆင်းနောက်စီသွားမယ်လို့တော့မှန်းထားပါတယ်။ပြီးတော့မှဒုတိယဆင်းထပ်ပြီးတော့ဝင်ထားတဲ့ဟာနဲ့ဒီနယ်တိုင်းမှာရှိတဲ့ဆေးရုံတွေကိုဆက်ပြီးတော့ဖြစ်သွားမယ်။ဘာကြောင့်လဲဆိုတော့ရန်ကုန်မြို့ကဒီကလူနာတအားများလာနောက်တစ်ခုအနော့စမီယာလို့ခေါ်တဲ့အနံမရတဲ့လက္ခဏာရှိတဲ့သူတွေကလည်းများတဲ့အခါကျတော့ဒီကလူအချက်ချိနေတာ
ဟုတ်ကဲ့ဆရာမအဲ့တော့အခုပမာဏခံမှန်းကြည့်ပေါ့နော်ဘယ်လောက်စစ်ပြီးတော့ဘယ်လောက်ရာဂိုင်းနှုန်းလောက်တွေ့ထားလဲဆရာမ
160လောက်မှ90ကျော်လောက်က positive ထွက်တယ
်ဟုတ်ကဲ့ဆရာမအဲ့ဒီတော့ဒီထွက်တဲ့ရာလတ်ပေါ်မှာဘယ်လိုထင်လဲဆရာမသူ့ရဲ့ဒီ reliability ယုံကြည်စိတ်ချနိုင်မှုပေါ့နော
် rapid test ဆိုတာလေဟိုတမားတို့ PCR ဆိုတာ molecular ဟိုလေ RT-PCR ဆိုတော့အဲ့ RT-PCR ကိုသူအစားထိုးတဲ့ test မဟုတ် RT-PCR တော့ gold standard ပဲ RT-PCR ကိုအတွက်အားဖြည့်တဲ့ test ပဲဖြစ်တယ်ဘာကြောင့်လဲဆို rapid test မှာကန့်သတ်ချက်တွေအများကြီးရှိတယ်အချိန်ကန့်သတ်ချက်ပေါ့ရောဂါလက္ခဏာမပြခင်2ရက်3ရက်ရောဂါလက္ခဏာကြပြီလဲ5ရက်6ရက်အဲ့ဒါလောက်မှစမ်းစမ်းမှသူကအကောင်းဆုံးဖြေထွက်တယ်နောက်တစ်ခုကသူကလက္ခဏာလည်းပြမှာလက္ခဏာမပြဘဲနဲ့ယောဂပုသက်ဆောင်နေတဲ့သူက80ရာခိုင်နှုန်းလောက်ရှိတယ်လေ။အဲ့လိုမျိုးတွေမျိုးမှာရခောက်ယောဂလက္ခဏာမပြတဲ့သူစစ်မယ်ဆိုလို့ရှိရင်လည်းသူက negative ထွက်တတ်တယ်ဆရာ false negative ပေါ့။တကယ်တော့ PCR နဲ့ပေါ့ကြာရင် positive ထွက်နေတယ်။ဟို RT-PCR ဆိုတာကဂျင်းကိုဖော်ထုတ်တာပေါ့ RNA ဂျင်းကို။သူကတော့ virus ပေါ်မှာရှိနေတဲ့ protein လေးတစ်ခုပဲ antigen လေးပဲ။အာပဋိပစ္စည်းထွက်ဖို့အတွက်လှုံ့ဆော်တဲ့အရာလေးကိုပဲထုတ်တာ။သူကရှင်းပေးနိုင်တဲ့area နဲ့
တာပေါ့ဟုတ်ကဲ့ဆရာမအဲ့တော့ဒီ antigen test ကနောက်ထပ်ထူးခြားမှုနဲ့ဒီသူ့ရဲ့အရေးပါအသုံးဝင်တဲ့ပုံအောင်ဆရာမ
စင်ကာပူရောဘာလို့ရောတခြား website မှာရောထွက်တဲ့ paper တွေအရဆိုရင် तू က positive case က9ရက်10ရက်လောက်ကျော်လို့ရှိရင်သူ့မှာ RT-PCR နဲ့ positive ဖြစ်နေပြီမဲ့လို့သူများကိုကူးစက်နိုင်တဲ့ protein ကမရှိတော့ဘူးဒါကြောင့်မို့လဲကမ္ဘာကျန်းမာရေးဖေးကစကလေးဟိုက PCR နဲ့ပဲစခဲ့ကြတာပြီးတော့မှအခု rapid antigen ဆိုတာအခုစက်တင်ဘာလတည်းစတော့မှပဲWHO ကစက်တင်ဘာ22ရက်နေ့မှာဒီ standard ဒီ Korean made product ကိုသူကပထမဦးဆုံးကမ္ဘာပထမဦးဆုံး WHO ကသူ qualify ပေးလိုက်တာအဲ့တော့က US FDA ကဆိုလို့ရှိရင်လည်း၄မျိုးပဲပေးထားသေးတာဆိုတော့သူကနောက်ထုံးမပေါ်လာတာဘာကြောင့်နောက်ဆုံးမပေါ်လာလဲဆိုတော့သူကအလုံးစုံဖြည့်ရှင်းတဲ့ဒီပညာမဟုတ်တာတစ်ခုရယ်နောက်တစ်ခုကကြတော့အရန်အဖြစ်များလာတယ်ဟို PCR နဲ့လက်လန်းဝေးတယ် PCR နဲ့မမီနိုင်တဲ့ PCR နဲ့မရောက်နိုင်တဲ့ဟာ remote area တွေနောက်တစ်ခုကရန်ကုန်လိုမျိုးအခြေအနေပေါ့မနယူဒေးလီလိုမွန်ပိုင်းလိုအခြေအနေပေါ့အများကြီးကိုသူ့ပြုံကြီးဖြစ်နေတဲ့အခြေအနေမျိုးမှာကြာရင်တော့ तू က positive ညာကိုမမြန်ရှာပြီးတော့မမြန်ခွဲထုတ်ကူတာနိုင်တယ်အဲ့ဒီအတွက်ရည်ရဲတာပါ
ဟုတ်ကဲ့ဆရာမအဲ့တော့အခုရန်ကုန်အနေထားမှာတော့ပိုးတွေ့တဲ့သူကများလာတော့ဒါတစုံတရာအထောက်ကူပြုတာပါဆရာမနော် PCR အနေနဲ
့များလာတဲ့အတွက်ကြောင့်သူ့ကိုဒီနည်းပညာကိုဖက်ရတာကို तू ကအများကြီးဖြည့်ရှင်းပေးနိုင်တာပေါ့အခုဆို160လောက်စစ်တာ50ဆိုတော့သုံးပုံတစ်ပုံလောက်ဆိုတော့ဒါအရင်လဲကျမတို့ PCR စစ်တယ်ဆိုလဲ9000ဝန်းကျင်လောက်စစ်တယ်ဆိုလဲ900,000လောက်တွေ့နေကြတယ်ဆိုတော့ဆိုတော့ကျမတို့ရဲ့တူအားအောင်ပို့ပြီးတော့တူအားမမြန်လဲမများစစ်နိုင်တော့သူကြောင့်လဲ positive rate တွေကပိုတက်လာလဲမှာလို့နောက်တစ်ခုကရန်ကုန်ဆေးရုံကြီးတို့မှာတော့ကြာတော့အဲ့ဒီအဖျားတာလို့မောတာလို့တန်တရားလူနာတွေကများတာပေါ့ဆိုတော့ကျမတို့ PCR ဘက်ကကြာတော့အဖြေရနည်းနည်းလေးဂျက်နည်းနည်းဆောင်းရတာပေါ့ကြာ2ရက်လောက်ပါလောက်အဲ့ခါကြာတော့လူနာတွေပါရောဂါဟိုဟာရှိတာနဲ့မရှိတာကြီးကူးသွားနိုင်တဲ့အနေအထားလေးတွေစိုးရင်ရတာပေါ့သူတို့လူနာတွေဘက်အတွက်ကျမတို့ကဦးစားပေးလိုက်တယ်ဦးစားပေးဆိုအပိတက်ကကြာတော့မင်းရှင်းထုတ် positive ဆိုရင်လည်းယောဂါရဲ့လက္ခဏာအတိတ်နဲ့ပုံမူတည်ပြီးတော့ဆေးရုံတင်ရမယ်သူအတင်ဟာဆေးရုံမှာမှ ICU တွေပါလို့လည်းသူကလုံမှာပေါ့ဆရာအဲ့ဒါမျိုးမဟုတ်တဲ့သူတိုင်းနဲ့အိမ်မှာပြန်ပြီးတော့ negative ဆိုလဲတချို့တခြားယောဂါတွေလိုက်ရှာဖို့တခြားအဆောင်တွေကိုတွေ့နိုင်တာပေါ့အဲ့တော့ rapid test အနေနဲ့ကတော့အခုလောလောဆယ်ဆယ်ရန်ကုန်မြို့ရဲ့အခြေအနေအတွက်တော့ဖြည့်ရှင်းတဲ့နေရာမှာအရန်သုံးဝင်တယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာမကျွန်တော်ဝင်မယ်ပါ
ကိုဗစ်ကရောဂါကြောင့်သေဆုံးမှုတွေနဲ့ကူးစက်မှုတွေတိုးလာတာနဲ့မျှရောဂါပိုးရှိမှရှိစစ်ဆေးဖို့ကျန်းမာရေးဝန်ကြီးဌာနဘက်ကအရှိန်ကြီးလှုပ်ဆောင်နေချိန်မှာပဲပြည်ရင်းစည်းကွက်မှာရောဂါပိုးစစ်တဲ့ပစ္စည်းတွေရောင်းချနေတဲ့အနေအထားကိုလည်းသတိပေးနေရတဲ့အကြောင်းပြောပြပေးချင်ပါတယ်ကျွန်မမိခါပါကိုဗစ်ရောဂါကြောင့်လပိုင်းအတွင်းသေဆုံးရသူ200ကျော်နဲ့ကူးစက်သူ1000ကျော်တိုးလာတယ်လို့နောက်ထပ်လည်းယောဂကူးစက်မဲ့အန္တရာယ်တွေရှိနေတာကြောင့်ယောဂကိုစံသက်စစ်ဆေးမှုတွေကိုအချိန်မြင့်လှုပ်ဆောင်လာရတာပါယောဂပိုးကူးစက်မှုတွေအဓိကကြုံရတဲ့ရန်ကုန်တိုင်းတွင်ဒီသတင်းဘက်ကဆက်လို့တိုးမြင့်စစ်ဆေးတာတွေလှုပ်သွားမယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောရေးဆိုခွင့်ရှိသူဒေါက်တာတန်းနိုင်စုကပြောပါတယ
်ဒီလိုကြီးကိုယုံပေါ့နော်ဒီလိုအဲ့ဒီကိုယုံမှာဒီရက်ပုံကြီးရေးတွေ့စစ်ဖို့ရှိရခင်ဗျာအဒီနေ့ကတော့ report တွေတက်လာပြီ။ဒီနေ့ကတော့ကျွန်တော်အားလုံး100%လောက်ဆက်လိုက်တယ်။ဒီကတော့ဒီ training အနေနဲ့ပေါ့နော်။ကျွန်တော်သင်ကြားရင်းနဲ့ဖြစ်ပြီးတဲ့တော်မျိုးပေါ့။ဒါကြောင့်သေလို့ကြီးပါတော့ကျွန်တော်မနေ့က60လောက်ဆက်တယ်။ဒီရောက်မှတော့ positive မဖြစ်ဘူး။ဒါ night diary လို့ပါလို့ပဲမှာတော့ positive ဖြစ်တာကြီးရှိတယ်။ဒါပေမဲ့ကျွန်တော်အဲ့ဒါကိုစုပြီးတော့ထုတ်ပြန်ပါမယ်ခင်ဗျာ။ဒီရန်ကုန်မြို့မှာရှိတဲ့ဒီ pilot အနေနဲ့ဆောင်ရွက်နေရှိတယ်။သေုံကိုယုံနေမှာပဲ။ဒါကြောင့်နိုင်တဲ့တိုင်းမှာရှိတဲ့ KI ဆင်းမှုနဲ့ဆင်းသေုံလေးအဲ့ဒီပြင်တိုင်းနဲ့ပြည်နယ်မှာရှိတဲ့ဆေးရုံကြီးပေါ့နော်တိုင်းနယ်ပြည်နယ်ဆိုဆေးရုံကြီးတွေဒါလိုအပ်လာရင်ကျွန်တော်တို့လိုအပ်တယ်ပေါ့နော်မြို့နယ်ဆေးရုံအထူးပေါ့ဒါကတော့ကျွန်တော်တို့ဟိုအဆင့်နိုင်ဆောင်ရွက်တော့မှာဖြစ်ပါတယ
်ကိုဗစ်ရောဂါရှိမှရှိစမ်းသပ်စစ်ဆေးနိုင်မဲ့ပစ္စည်းတွေဒီလကုန်မှာနောက်ထပ်နှစ်သိန်းထပ်ရောက်ဖို့ရှိတဲ့အကြောင်းလည်းသူကပြောပါတယ်စစ်ဆေးရမှာကျန်းမာရေးဝန်ထမ်းတွေတန်တရားလူနာတွေအရေးပေါ်ခွဲစိတ်မဲ့လူနာတွေအပြင်အတီတူလူနာရီနဲ့တိုက်ရိုက်ထိတွေ့ဘူးသူတွေကိုအတိတ်ကဦးစားပေးစစ်ဆေးသွားမယ်လို့သူကပြောပါရယ်မိနစ်ပိုင်းတွင်ကိုဗစ်ရောဂါပိုးရှိမရှိအဖြေသိနိုင်မယ်တန်းနဲ့ချီတဲ့ရောဂါပိုးစစ်ပစ္စည်းတွေရောက်လာတဲ့အခါရန်ကုန်နာမကအခြားပြည်နယ်နဲ့တိုင်းတွေကိုပါပေးဖို့အသုံးပြုသွားမှာဖြစ်တယ်လို့သူကပြောပါရယ်ရောဂါပိုးစစ်ဆေးမှုတွေတိုးလာတာနဲ့အမျှအတီးပြူလူနာတွေတိုးလာနိုင်တာကြောင့်ကြိုတင်ပြင်ဆင်ဖို့လိုတယ်လို့လည်းအထွေထွေယောဂကူဆရာဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ကပြောပါရယ
်ဒီ rapid antigen test ကြီးပေါ်ပေါလာပြီးစစ်ဆေးနိုင်တာကတော့ကောင်းကျိုးတွေအများကြီးပဲရှိတယ်။အဲဆိုးကျိုးဆိုတော့ဆိုးကျိုးရဲ့လို့တော့ပြောလို့မရဘူး။တကယ်ပြီးများလို့စစ်ဆေးလိုက်ပြီးနဲကိုနာကပိုးရှိတဲ့လူတွေပိုတွေ့လာမှာပေါ့။ပိုးတွေ့ရှိတဲ့လူတွေအများကြီးတပြိုင်တည်းဖြစ်တာနိုင်တယ်။ဒါကိုဆရာတို့ကစနစ်တကျဂိုင်တွေနိုင်ပိုးဒီကြီးရပေါ့ကင်တွေနိုင်နေဆိုရင်တော့အချို့အများကြီးရှိရပေါ့အဲ့တော့တခုပဲရှိတာကကိုတို့စီရင်ဆောင်ရဲ့နိုင်တဲ့အတိုင်းတာပမာဏတဲ့ချော်လွန်ပြီးတော့ပိုးတွေးရှိတဲ့လူတွေများလာရင်ထပ် strategy တခုအဲ့ခါကျမှပြောင်းရမှာပေါ့အခုလက်ရှိတုံးနေတဲ့အစီအမံတိုင်းပဲဒါတော့လိုက်နာဖို့လိုတယ်နော်လူတွေနေနေရလဲတိတိကျကျဆက်ပြီးတော့လိုက်နာဆောင်ရဲ့သွားဖို့လိုတယ်ပေါ့
ကျမရေဝန်ကြီးဌာနတာဝန်ရှိသူတွေကယောဂပိုးစစ်ဆေးမှုတွေကိုအချိန်မြင့်ဆောင်ရွက်လာနေချိန်မှာပဲယောဂလက္ခဏာတန်တရားကြောင့်စိုးရိမ်စိတ်နဲ့ယောဂပိုးစစ်ဆေးခြင်းတဲ့သူတွေကလည်းတိုးလာနေပါတယ်။အခုဆိုရင်ပြည်ရင်းစည်းကွက်မှာယောဂပိုးရှိမရှိသွေးဖောက်စစ်ဆေးတဲ့ပစ္စည်းတွေရောင်းချလာနေတဲ့အတွက် သတိထားဖို့ကိုဒေါက်တာတန်နိုင်စုကသတိပေးပါတယ်
။ဒီဟာကတော့ခုနပြောရဲ့ဒါ WHO pre qualifying ရတာရပိုင်းတွင်ရှိတယ်။အဲကျန်တဲ့ဟာတွေကတော့အတိမတ်ပြုတာရင်းမရှိပါဘူးခင်ဗျာ။အတိမတ်မပြုသေးတဲ့ test case နိုင်ငံလိုက်အတိမတ်ပြုတာတော့ရှိကောင်းရှိနိုင်တယ်ပေါ့။နောက်ကဘာကျန်မာကြီးအခွဲအတိမတ်ပြုတဲ့ဟာကတော့ကျွန်တော်မှတော့စနေကြည့်တူမျိုးပဲရှိတယ်။အဲ့တော့အတိအမှတ်ပြုတဲ့ test case ဆိုတာလေတကယ်တော့သူ့နည်းလမ်းနေနဲ့ပန်ကန်အောင်ဆက်ဖို့လိုရတယ်ခင်ဗျာ။ဒီကျွန်တော်တို့ဒီစနေကြည့်အောင်မှာဆိုတော့တရက်နှစ်ရက်ကျော်သွားတဲ့ sample တွေမှာဒီစုပ်ဆက်တွေနဲ့ဒီကတ္တတာတွေထားပြီးကြံစင်သွားမှာဆိုအဖြစ်မမှန်ဘူးပေါ့နော်။ဖြစ်နိုင်ရင်သူက၄နာရီတိုင်းဒီကတ္တတာတွေမှာထားပြီးတော့၄နာရီတိုင်းစစ်နိုင်မှာဒါအဖြစ်မှန်တယ်ဆိုတာမျိုးလည်းရှိတယ်ပေါ့။ဒီ test ကတော့ positive ဖြစ်တယ်ဆိုပြီး Facebook ကျောင်းစာလေးနဲ့သွားစစ်တဲ့ဟာတော့လွယ်ဖို့များပါတယ်ခင်ဗျာ။အဲဒီနဲ့စစ်တဲ့ဟာကိုလုံးဝမကြုံကြည့်သေးပါဘူးဆိုတော့ကျွန်တော်ပြောကြလို့ပါ
။ကျမရေးနဲ့အာကစားဝန်ကြီးဌာနရဲ့ဒီနေ့အစောပိုင်းထုတ်ပြန်ထားတဲ့ကိစ္စတွေအရာကိုဗစ်ရောဂါကြောင့်သေဆုံးသူ284ဦးရှိခဲ့ပြီးရောဂါကူးစက်သူ12,000ကျော်ရှိနေပါတယ်ရှင်။ကျမမေခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။
တရုတ်နိုင်ငံထုတ်တရားမဝင်ကိုဗစ်ရောဂါကာဝယ်ဆေး၍မြန်မာနိုင်ငံဈေးကွက်ထဲရောက်မလာအောင်စောင့်ကြည့်စစ်ဆေးဖို့ကျန်းမာရေးဝန်ကြီးဌာနကပြင်ဆင်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။တရုတ်နိုင်ငံထုတ်ကိုဗစ်ရောဂါကာဝယ်ဆေးရောင်းချတဲ့ကြော်ညာတွေလူမှုကွန်ရက်နဲ့ပြည်ပဈေးဆိုင်တွေမှာအခုတလောပြန့်နှံ့လာပြီးနောက်ပိုင်းမြန်မာနိုင်ငံဈေးကွက်ထဲရောက်မလာအောင်ကာဝယ်ဖို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကတိုင်းနဲ့ပြည်နယ်တွေကိုညွှန်ကြားလိုက်တာပါ။တရုတ်နိုင်ငံထုတ်ကိုဗစ်ကာဝယ်ဆေးတွေဟာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့အာမခံချက်မရှိတဲ့အတွက်တရားဝင်မှုမရှိရကြောင်းမြန်မာနိုင်ငံဈေးကွက်ထဲရောက်လာမဲ့အန္တရာယ်ကိုသတိထားဖို့လိုတဲ့အကြောင်းအစားအသောက်နဲ့ဆေးဝါးကုတ်ကဲရေးဌာန FDA ပြောခွင့်ရတဦးဖြစ်သူစကိုင်းတိုင်းတိုင်ဦးစီးမှုဒေါက်တာထွန်းလင်းအောင်က VOA ကိုပြောပါတယ
်အဓိကအဲ့ဒါကျွန်တော်တို့ကတရားမဝင်ဖြစ်ပဲကျွန်တော်တို့သတ်မှတ်ထားတယ်အဓိက WHO မှာဒီဟာကိုလက်မှတ်မခံနေရအောင်တကယ်ဒီဆေးကဟိုလက်ခံနိုင်တဲ့အတိုင်းသာရှိတယ်ဆိုရင်ညာအဲ့ဒါဆိုရင်ဘာလို့ပြောဟိုတရားဝင် WHO မှာသူတို့အစစ်ဆေးခံပြီးတော့မှဟုတ်လားဟိုလိပ်ဆက်မှာဆန်းရင်အောင်တာတွေ့တယ်နောက်တစ်ခုက volunteer နဲ့အရင်ဖြစ်တယ်ဆစ်ပြီးတော့မှတခါလူတကယ်သူလူနာတွေနဲ့ဆန်းကြည့်ရပေါ့နော်ပြီးတော့မှအဲ့လိုအစစ်စစ်နေ trial လုပ်ကြည့်လို့ okay လဲဆိုမှ WHO ကလည်းခွင့်ပြုပါလေအဲ့လိုခွင့်ပြုပြီးဆိုမှဒီဆေးရတကယ်ကို successful ဖြစ်တယ်တကယ်လည်း apply လုပ်လို့ရတယ်သုံးလို့ရတယ်ဆိုရင်ဒီထားမျိုးကိုသူ launch လုပ်လိမ့်မယ်အဲ့ခါကျမှကျွန်တော်ကသုံးရဲပါလေခုကကျတော့ကျွန်တော်တို့နိုင်ငံကိုငယ်နိုင်ပေါ့ဗျာငယ်နိုင်ကိုအဲ့သဘောတရားမျိုးနဲ့လာပြီးတော့အဲ့လိုလုပ်လို့မရဘူးလို့ထင်တယ်ကျွန်တော်တော့
ဈေးကွက်ထဲမှာပြန့်နှံ့နေရရှိမရှိစုံလမ်းပေးဖို့ပြည်နှံတဲ့တိုင်းအားလုံးကိုကျမကြီးနဲ့အားကစားဝန်ကြီးဌာနကအကြောင်းကြားထားပြီးစကိုင်းတိုင်းကတော့မနှက်ဖန်စစ်ဆေးရေးစလုပ်မှာဖြစ်ပါတယ်ဈေးကွက်ထဲရောက်နေတဲ့တရုတ်နိုင်ငံထုတ်ကိုဗစ်ရောဂါကာဝယ်ဆေးတစ်မျိုးရဲ့တန်ဖိုးဟာပြန့်မြတရုတ်ယွမ်ငွေ600ဝန်းကျင်မြန်မာငွေနဲ့ဆိုရင်တသိန်းကျော်ရှိပါတယ်အမေရိကန်အပါဝင်နိုင်ငံကြီးအတော်များများမှာလူနဲ့စမ်းသပ်တဲ့အထိကိုဗစ်ရောဂါကာဝယ်ဆေးထုတ်လုပ်ဖို့ကြိုးစားနေကြပေမယ့်စမ်းသပ်မှုတွေနောက်ဆုံးအဆင့်မရောက်သေးဘူးလို့ဒေါက်တာထွန်းလင်းအောင်ကစက်ပြောပါတယ
်။ဆေးရုပ်ကထုတ်တဲ့ဆေးကြီးအပရိချောလည်းဒီမှာပြင်ထားပြီးသလိုဆန်နဲ့ရုရှားတို့ကိုရီးယားတို့အိန္ဒိယတို့ထုတ်နေကြတယ်။သူတို့လည်း research မှာက phase 3အဆင့်လောက်ပဲရှိတယ်။ phase 4မရသေးဘူး။စမ်းသပ်ဆေးကာလဖြစ်တဲ့အတွက်ကြောင့်မလို့ဖေနိုင်ငံမှာအခုချိန်ကြီးကတော့အောင်မြင်တဲ့ကာဝယ်ဆေးမထုတ်နိုင်ဘူး။
စတေမာ26ရက်တရုတ်နိုင်ငံသားဝင်ကြီးမစ္စတာဝမ်ဤတဘာပတိအနေနဲ့ဦးဆောင်ခဲ့တဲ့ဆင်းရဲနွမ်းပါမှုပပျောက်ရေးနဲ့ဖွံ့ဖြိုးဆဲနိုင်ငံများပူးပေါင်းဆောင်ရွက်ရေးအဆင့်မြင့်အစည်းအဝေးကိုအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝင်ကြီးဌာနပြည်အောင်စုဝင်ကြီးဦးကျော်တင်ကလည်းအွန်လိုင်းကနေတက်ရောက်ခဲ့ပါတယ်။ဒီအစည်းအဝေးမှာကမ္ဘာပြည်သူတွေအသုံးပြုနိုင်မဲ့ကာဝယ်ဆေးအဖြစ်ဖြန့်ဝေပေးဖို့တရုတ်နိုင်ငံရဲ့ဆုံးဖြတ်ချက်ကိုကြိုဆိုကြောင်းနဲ့ဒီဆေးကိုဈေးတက်တာနဲ့စောစောစီးစီးရဖို့အတွက်တရုတ်နိုင်ငံကိုမေတ္တာရက်ခံထားပါတယ်။မကြသေးခင်ကမြန်မာနိုင်ငံခီးစဉ်အတွင်းမြန်မာအစိုးရအစိုးရခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ရတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကတော့ကိုဗစ်ရောဂါကာဝယ်ဆေးအစောဆုံးထောက်ပံ့ပေးဖို့ဆန္ဒရှိကြောင်းလည်းပြောဆိုထားပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေပြပို့တာဖြစ်ပါတယ်
။ကြက်တပ်ပြင်းနေနေနဲ့ခင်ဗျိုးမြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာအသက်မပြည့်သေးတဲ့မိန်းကလေးငယ်တွေကိုလက်ထပ်ထိန်းများပေးမှုများပြားလာနေတဲ့အခြေအနေစိုးရိမ်နေရတဲ့အကြောင်းစက်တင်ဘာလ29ရက်နေ့ကထုတ်ပြန်တဲ့ Conflict and Health သုတေသနစာရမ်းမှာဖော်ပြထားတာကိုနားဆင်ရမှာပါကျမအင်ဂျင်နိုင်ပါရှင်ကလေးအရွယ်မိန်းကလေးငယ်တွေကိုလက်ထပ်ထိန်းများပေးနေတဲ့ကိစ္စဒုက္ခသည်စခန်းတွေမှာဘာကြောင့်များလာသလဲဆိုတဲ့အကြောင်းရင်းကိုအမည်မဖော်လိုတဲ့ဒုက္ခသည်စခန်းမှာနေထိုင်သူတဦးက VOA ဘင်္ဂလားဌာနကိုအခုလိုပြောပါရစေ။
Solidarity and Justice Korea မိသားစုတွေမှာအထူးသဖြင့်အဖေတွေအကိုတွေမောင်တွေအသက်ခံရတဲ့အတွက်ဒုက္ခသည်စခန်းမှာမိမသားတွေကြီးပဲနေကြရသူတွေမိဘမဲ့ဖြစ်နေတဲ့မိန်းကလေးငယ်တွေဟာဒုက္ခသည်စခန်းကိုရောက်လာတဲ့အခါမှာသူတို့အတွက်လုံခြုံတဲ့နေရာမရှိဘူးစနစ်တကျဆောင်ပေးထားတဲ့နေရာမျိုးတွေမရှိဘဲတွေ့တဲ့နေရာမှာတဲအိမ်ထိုးပြီးလူတွေပြတ်သိပ်ကျနေတဲ့နေရာတွေမှာဖြစ်တယ်လို့နေကြရတာပါပြီးတော့ဆွေမျိုးသားချင်းနီးစပ်သူတွေနဲ့လည်းတကွဲတပြားစီနေကြရတယ်ဒါကြောင့်သူတို့အတွက်ရိတ်ခါတောင်းတာကျန်းတန်းတဲ့တောင်ကုန်းမှာမှောင်မိုက်တဲ့နေရာတွေမှာသွားဖို့လာဖို့အခက်ခဲတွေအန္တရာယ်တွေလည်းများပါတယ်။နောက်တဲအိမ်ငယ်တွေတဲ့မိသားစုအလွန်များတဲ့အတွက်သူတို့မိဘတွေကိုယ်တိုင်တမီးတွေကိုအရွယ်မရောက်သေးပဲလက်ထပ်ပေးလိုက်တာတွေလည်းရှိတယ်လို့ပြောသွားတာပါ။မိန်းကလေးငယ်တွေအရွယ်မရောက်သေးပဲအတင်းကျပ်လက်ထပ်ထိန်းများပေးတဲ့အတွက်နောက်ဆက်တွဲအကျိုးဆက်တွေကိုလည်းသူကအခုလိုပြောပါတယ်။
ဒီ
မိဘကောင်းမှသူတို့သားသမီးတွေကိုသူများလက်ထဲထည့်မပေးလိုက်ချင်ပါဘူး။ဒါပေမဲ့အချိန်အရပေးစားရတာဖြစ်တယ်အကျိုးဆက်ကတော့အသက်အရွယ်မတူတာငငယ်ရွယ်ရွယ်နဲ့လက်ထပ်ရတဲ့အတွက်အိမ်တွင်းရေးပြဿနာအိမ်တော်အဆင်မပြေတာမိန်းကလေးငယ်တွေအတွက်ပျော်ရွှင်မှုဆိုတာလည်းမရှိတော့ဘူးလို့သူကပြောသွားတာပါအရွယ်မရောက်သေးတဲ့မိန်းကလေးငယ်တွေဒုက္ခသည်စခန်းထဲမှာလက်ထပ်ထိန်းများပေးတာဟာအလွန်ပဲစိုးရိမ်စရာကောင်းကြောင်း Women Peace Network အဖွဲ့ထူထောင်သူမတ်ဝေဝေနုက VOA ကိုခုလိုပြောပါတယ်
ဒီချက်ဆိုရတဲ့အခြေအနေတွေလည်းကျမတို့ဖြစ်နေတာတွေ့ရပါတယ်အဲ့လိုမျိုးကလေးတငယ်တွေကိုလက်ထပ်ထိမ်းများပေးုံတွေမကပဲနဲ့ဒီမိန်းကလေးတွေကိုဆိုလို့ရှိရင်လည်း trafficking ဖြစ်တာတွေလည်းအများကြီးရှိပါတယ်မိဘတွေကသူတို့သားသမီးတွေရဲ့သူတို့သမီးတွေရဲ့ခုနလုံခြုံမှုဘဝနေထိုင်ရေးကိုစိုးရိမ်တဲ့အခါကျတော့ရရနဲ့နီးလန့်နဲ့ယောက်ျားပေးစားချင်တာပေါ့နော်ယောက်ျားပေးစားတဲ့အခါကျလို့ရှိရင်ယောက်ျားသားရှိသွားပြီဆိုရင်သူတို့ဘဝလုံခြုံမှုပိုရှိနိုင်တယ်ဆိုတဲ့အမြင်မျိုးရှိကြလို့ဖြစ်ပါတယ်ဆိုတော့ကျမတို့နားလည်ရမှာကဒီကိစ္စဟာတာမှန်သိရလို့တာမှန်ခုနဟိုပညာမတက်လို့ဆိုတဲ့ဟာချက်သူတို့ဘဝလုံခြုံမှုကြောင့်ဖြစ်လာတဲ့ကိစ္စလို့ကျမတို့မြင်ပါတယ်လို့
ဥပဒေအရမိန်းကလေးငယ်တွေကိုအကာအကွယ်ပေးဖို့အားနည်းတဲ့အခြေအနေနဲ့ပတ်သက်လို့လည်းမတ်ဝေဝေနူးကအခုလိုပြောပါတယ
်ဟိုဒီဒုက္ခတဲ့စခန်းမှာဆိုလို့ရှိရင်ဒါဒုက္ခတဲ့ဖြစ်သွားပြီးဒါဘင်္ဂလားဒေ့ရှ်နိုင်ငံသားမဟုတ်တဲ့အတွက်ကြောင့်မို့လို့ဘင်္ဂလားဒေ့ရှ်ဥပဒေရကာကွယ်မှုပေးနိုင်မှုအားနည်းတာကိုကျမတို့တွေ့နိုင်ပါတယ်။မြန်မာပြည်မှာဆိုလို့ရှိရင်မှန်ပါတယ်။မြန်မာပြည်မှာခုနကလေးဟိုအသက်18နှစ်ပြည့်မှာလက်ထပ်ထိန်းရမယ်ဆိုတော့ဥပဒေမျိုးတွေရှိရတဲ့အတွက်မို့လို့ဒီလိုမျိုးအယံငယ်တဲ့ကလေးတွေကိုဟိုလက်ထပ်ထိန်းများခြင်းကနေပြီးတော့အခြားအလျောက်ကာကွယ်နိုင်တယ်လို့ထင်ပါတယ်။ဒါနောက်တစ်ခါမြန်မာပြည်မှာဆိုလို့ရှိရင်လည်းဒီလိုကလေးငယ်တွေကိုဘောနောအသက်မပြည့်သေးပဲနဲ့ထက်ချင်းများတဲ့ဟာတွေကလည်းအရင်တော့ဆိုလို့ရှိရင်အစင်လာတစ်ခုအနေနဲ့ဒါနေရာတိုင်းမှာရှိပါတယ်ရခိုင်မာမရိုဟင်ဂျာတွေမှာမဟုတ်ပါဘူးနေရာတိုင်းမှာရှိပါတယ်ဒါပေမဲ့ထူးခြားတာကရခိုင်မာကျတော့သူတို့ကဒီလိုဥပဒေတွေကိုဒီလောက်နဲ့တည်းမဟုတ်ဘဲနဲ့ဒီ session နဲ့မပြည့်ခင်အိမ်တော်မပြုတ်အောင်ဆိုရဲဥပဒေထက်ကိုကြော်လွန်ပြီးတော့တချို့ကိစ္စတွေမှာအလွန်ဒေတာနဲ့ဥပဒေတွေနဲ့ပေါ့နော်ဒီဟိုဖိနှိပ်ထုတ်ချယ်တဲ့ပုံစံမျိုးတွေနဲ့ကန့်သက်တာမျိုးတွေလည်းရှိခဲ့ရပါတယ
် conflict and health စာဆောင်ရဲ့စစ်တမ်းတွေ့ရှိချက်တွေအရပဋိပက္ခတွေနဲ့နေရရင်စွန့်ခွာထွက်ပြေးမှုတွေကြောင့်အခုလိုရိုဟင်ဂျာဒုက္ခသည်တွေကြောင့်ကလေးငယ်တွေလက်ထပ်ထိမ်းမြှားမှုတွေပိုးပြီးဖြစ်လာရတယ်လို့យေတာထားပါတယ်ရှင်
အမေရိကန်တန်ကကြာသပတေးနေ့မနေ့ကအစီအစဉ်လေးကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ခုဆက်ပြီးကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုမူရင်းအပေါ်မှာပြည့်တင်ပြပေးပါမယ်။ How a beloved gemstone became a symbol of environmental tragedy in Myanmar မြန်မာနိုင်ငံကအများနှစ်သက်မြတ်နိုးတဲ့ကျောက်စိတ်တွေကတဘာဝပတ်ဝန်းကျင်ဆိုင်ရာဝန်내ကြေကွက်ဝယ်ရာဖြစ်ရအဖြစ်ဘလို့ပြောင်းလဲသွားသလဲဆိုတော့ဆောင်းမရှင် Emily Fishbane နဲ့အောင်မြလမုံတို့ပူးတွဲရေးသားထားတဲ့ဆောင်းပါးကိုတင်ပြပေးကြပါမယ်။ကမ္ဘာမှာကြောက်စင်းအများဆုံးထွက်တဲ့မြန်မာနိုင်ငံအတွက်အဲ့ဒီကြောက်စင်းကရတဲ့ဝင်ငွေဟာတစ်နှစ်ကိုအမေရိကန်ဒေါ်လာဘီလီယံပေါင်းများစွာရရှိနေတာဖြစ်ကြောင်းအဲ့ဒီကြောက်စင်းတွေကိုတရုတ်လူမျိုးတွေကအရန်ချိန်နေတတ်တဲ့အတွက်တရုတ်မှာကြောက်စင်းဟာရွှေဓာတ်တောင်ပိုရောင်းကောင်းကြောင်ဆောင်းပါးကိုအစချီရေးသားထားပါတယ်။ဒါပေမဲ့ကချင်ပြည်နယ်မြောက်ပိုင်းဒေသဖားကန့်ကကြောက်စင်းတွင်းတွေမှာအလုလုနေကြတဲ့သူတွေအဖို့ကတော့ဒီကြောက်စင်းတွေဟာကန်စိုးမိုးမောင်ကျစေတဲ့အဖြစ်ဆိုးဖြစ်နေတယ်လို့ဆိုပါတယ်1980ခုနှစ်နောက်ပိုင်းနေအထိဒီဒေတာကတဘာဝပတ်ဝန်းကျင်နဲ့ချောင်းတွေဟာတန့်ရှင်းလက်ဆက်နေသေးကြောင်းဒေတာကနေရပြောကြားချက်ကိုလည်းဆောင်းပါးမှာကိုးကားဖော်ပြထားပါတယ်အခုတော့ချောင်းတွေနဲ့ချောင်းတွေကငါးတွေပါပျက်စီးဆုံးရှုံးကုန်ပြီလို့ဆိုပါတယ်အခုနှစ်ဇူလိုင်လ၂ရက်နေ့မှာမြေပြိုမှုကြီးဖြစ်သွားခဲ့ပြီးအနည်းဆုံးလူပေါင်း200လောက်သေဆုံးခဲ့ရတဲ့အဖြစ်ပြက်ကြောင်းဒေတာကနေကြာဆိုးရိမ်မှုတွေပိုကြီးထွားလာနေကြောင်းဒါဟာဒီဒေသမှာဖြစ်ခဲ့တဲ့မြေပြိုမှုမြောက်များစွာတဲ့ကတခုတာဖြစ်ကြောင်းလဲဆောင်းပါးမှာထောက်ပြထားပါတယ်။ ဇူလိုင်လ၂ရက်နေ့မြေပြိုမှုကြောင့်သေဆုံးရသူအများစုဟာရေမစေးကြောက်ကြောက်ကြတဲ့တာမန်လက်လုလက်စားတွေဖြစ်တယ်ဆိုတာကိုလည်းစောင်းမမှာဖော်ပြထားပါတယ်။ဒီဒေသကသဘာဝပတ်ဝန်းကျင်တွေဒီတဲ့ပိုပြီးပျက်စီးမသွားအောင်နဲ့လူအသက်တွေထပ်မံမဆုံးရှုံးရလေအောင်အစိုးရအနေနဲ့အများဆုံးကြားဝင်ဆောင်ရွက်ပေးဖို့ဒေသတွင်းကသဘာဝပတ်ဝန်းကျင်ရေးနဲ့လူခွင့်ရေးတက်ကြွလှူရှာသူတွေကတောင်းဆိုနေကြတယ်လို့ဆိုပါတယ်။အစိုးရအနေနဲ့ဇူလိုင်လမှာဖြစ်သွားခဲ့တဲ့အသက်ပေါင်းများစွာဆုံးရှုံးခဲ့ရတဲ့အဖြစ်အပျက်မျိုးကိုဟန်တန်းနိုင်ခြင်းမရှိတဲ့အပေါ်ကမ္ဘာသဘာဝပတ်ဝန်းကျင်စောင့်ကြည့်လေ့လာရေးအဖွဲ့ Global Witness ကပြင်းပြင်းထန်ထန်ဝေဖန်ခဲ့တာကိုလည်းဆောင်းပါးမှာထည့်သွင်းဖော်ပြထားပါတယ်။ Global Witness အဖွဲ့ရဲ့ဝေဖန်မှုဟာပြည်တွင်းပြည်ပကအဖွဲ့စည်းပေါင်းများစွာရဲ့တောင်းဆိုဝေဖန်မှုတွေကတစ်ခုသာဖြစ်ပြီးစစ်တပ်ကလက်ဝကြီးအုပ်ထားတဲ့ဒီကြောက်စိမ့်ဒုဖွဲ့ရေးလုပ်ငန်းနဲ့ဆိုင်တဲ့ပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်မှုအရေးဟာလည်းနောက်နေ့ကြန့်ကြာနေတယ်လို့ဆိုပါတယ်။ကျောက်စင်းတူဖော်မှုတွေကြောင့်ဖြစ်ပေါ်လာတဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာဘေးထွက်ဆိုးကျိုးတွေအတွက်ဆိုးရိမ်မှုတွေကြောင့်ကျောက်စင်းတူတဲ့ကုမ္ပဏီတွေအနေနဲ့သူတို့လုပ်ငန်းကြောင့်သဘာဝပတ်ဝန်းကျင်ကိုဘလို့ထိခိုက်စေရဆိုတဲ့အစီရင်ခံစာမတင်နိုင်ရင်တူဖော်ခွင့်လိုင်စင်ချမပေးဘူးဆိုတဲ့ဥပဒေကို2016ခုနှစ်မှာအစိုးရကပြဋ္ဌာန်းခဲ့ပေမဲ့လည်းဥပဒေရဲ့အားနည်းချက်တွေကိုအသုံးချပြီးကုမ္ပဏီတွေကဆက်လက်တူဖော်နေကြဆဲပဲလို့ဆိုပါတယ်။အခုချိန်မှာတော့ဖားကန့်ဒေတာကသဘာဝပတ်ဝန်းကျင်ဆိုင်ရာဖြစ်စည်းဆုံးရှုံးသွားမှုတွေဟာပြန်ကောင်းလာအောင်လုပ်ဖို့အချိန်နှောင်းသွားပြီလို့ဒေသကတချို့ကယူဆနေကြကြောင်းဆောင်းပါးမှာကိုကာဖော်ပြထားပါတယ်ခင်ဗျာအပြည့်အစုံကိုတော့ www.npr.org မှာဖတ်ရှုနိုင်ကြပါတယ
်ဗီယိုအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်သွားရှင်ခင်ဗျာဂျိုရုစလန်နားဆင်ကြမှာတော့မြမအရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်လက်မဲ့ရွေးကောက်ပွဲအပြီးအစိုးရဖွဲ့စည်းရေးအတွက်တိုင်းရင်းသားပါတီတွေအရေးပါလာမယ်ဆိုရင်သူတို့ဟာဘယ်ပါတီနဲ့ပူးပေါင်းကြမလဲအခုလိုတိုင်းရင်းသားပါတီတွေအရေးပါလာတဲ့အတွက်သူတို့လူကြီးနေတဲ့ဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးပုံမူပြင်ပြင်လာမလားလက်နက်ကိုင်ပဋိပက္ခတွေအစဉ်ရော့သွားနိုင်သလားဆိုတာတွေကိုတချင်းပြည်နယ်ပြည်သူ့ပါတီခေါင်းဆောင်ဒေါက်တာတူကြနဲ့ဆွေးနွေးသုံးသပ်ထားပါတယ်ကျွန်တော်ကြော်စမ်းသားပါဒေါက်တာတူကြခင်ဗျာအခုမကြခင်ကျင်းပမဲ့ရွေးကောက်ပွဲမှာတိုင်းရင်းသားပါတီညှော်လင့်ချက်တော်တော်ကြီးကြီးမားမားထားရှိတယ်ဖြစ်ရပါတယ်။သုံးသပ်တွေကရေးကြတယ်ဒီချိန်မှာတိုင်းရင်းသားတွေဟာပြည်နယ်အဆင့်စွတ်တော်တွေကသာမကဗဟိုအဆင့်စွတ်တော်မှာရှင်ပြိုင်ရမယ်။သူတို့တိုင်းရင်းသားအခွင့်အရေးကိုအဓိကဖော်ဆောင်ပေးမဲ့ပါတီနဲ့ပေါင်းပြီးတော့ညွန်ပေါင်းဆိုရဖွဲ့ရရင်လည်းဖွဲ့ဖို့ရည်ရွယ်ချက်ရှိတယ်ဆိုတော့အထူးရေးကြပါတယ်။ဆိုတော့ကျွန်တော်ပထမဆုံးမေးချင်တာကအခုလာမယ့်ရွေးကောက်ပွဲမှာတိုင်းရင်းသားပါတီတွေရဲ့အခြေအနေဟာဘယ်လောက်ထိတောင်းနိုင်တယ်လို့ဆရာညွှန်လင်းပါလေအကြံပြင်းစပြောပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်ရဲ့ဘုန်းတော်ကျဲရဆိုလို့ရှိတော့ဒီရုပ်ကဖွဲကအခုကျွန်တော်2020နဲ့2015ဖြစ်နည်းနည်းချူချလာချူပြင်းပါလေနော်ဒါဟိုဒီပြည်နယ်ကပြည်သူလူထုတွေကပြည်နယ်သားတွေဖွဲ့စည်းတဲ့ပါတီကိုအခုဦးစားပေးနေတဲ့ဤဆန္ဒတွေပေါ်ပေါက်လာတယ်အဲ့တော့နှုတ်တယ်လေသူကအပစ်စကားတွေပြောလာတာ။ဒါကြောင့်မလို့ဒီပါတီပြန်ကျင်းနေတာလေသူကဘယ်လိုလဲ။အဲ့တော့ပါတီပေါင်းစည်းဖို့လေသူတဲ့သူအပစ်လာတယ်။အဲ့တော့အဲ့ဒီအရပါလဲသူရှိ2020ရုပ်ောက်ပွဲကိုကျွန်တော်ကဒီမြန်မာနိုင်ငံတောင်တုတစ်ခုလုံးမတဲ့အကျိုးအသက်တော်လောက်ပေါ့။ပြည်နယ်အကျိုးအသက်တော်လောက်ထူးခြားတဲ့ရုပ်ောက်ပွဲဖြစ်နေတာပေါ့
။ဟုတ်ကဲ့ဘယ်လိုအကျိုးမျိုးလဲဆိုတာနည်းနည်းရှင်းပြပါခင်ဗျာဒီနေရာမှာ
။ဒီချက်နည်းနည်းအရတော့ဒါကျွန်တော်ကပြည်တော်စုဒီလိုလိုညီကြရရရှိတယ်ရရှိတယ်ဆိုတဲ့အခါကျတော့ကျွန်တော်ကဒီစစ်ပစ်ကြောင်းရပါဘူးဒါဖက်ဒရယ်ဒီမိုကရေစီစစ်ပစ်ကိုကြောင်းနေဖို့ကြိုးစားရပြည်ရေးပြည်နယ်မှာလည်းဒီ ပြည်နယ်ရဲ့ကွန်ကျူတူတဲ့ရေပြည်နယ်သားတွေကံတမာကိုပြည်နယ်သားတွေကိုလည်းဖန်ပြီးတဲ့ကွန်ကျူမာကိုဖန်ပြီးဖွင့်ဆွေးဟာကိုဒါရုံလုံးပေါ်သွားဖို့ပေါ့နော်လက်တွေ့လုဆောင်သွားလုနိုင်သွားလုဆောင်သွားဖို့ကွန်ကျူမာကိုဖန်ပြီးဖွင့်ဆွေးဟာကိုအတတ်နိုင်ဆုံးပေါ့နော်ဒါကြောင့်ရရှိတဲ့အခွင့်အရေးတွေကိုအတုံးချပြီးတော့ကျွန်တော်ကလုဆောင်သွားဖို့
ဆိုတော့ဒီကရဆိုတော့သတန်း၅နှစ်တာ NLD ပါတီရဲ့လုဆောင်ချက်ထက်တိုင်းရင်းသားအကျိုးကိုပို့ပြီးတော့စွန်းစွန်းတမန်ဆောင်ရွက်ပေးနိုင်မဲ့ပါတီကြီးအဖြစ်နဲ့ပဲပါတီကိုဆရာတို့အဆုမြင်ပါတယ
်။ဟုတ်ကဲ့အခုချိန်မှာတော့ကျွန်တော်ကစောင့်ကြည့်ဒီကာလလို့ပြောလို့ရပါတယ်။ပါတီကြီးမှာကျွန်တော်ကဟိုကကျွန်တော်ဟိုလိုဆိုတော့မှပြပိုင်းဆက်ထားတာလို့ပြောရှင
်။ဟုတ်ကဲ့
ကျွန်တော်ဒီကောက်ပွဲအချို့ကာလနဲ့ကျွန်တော်စောင့်ကြည့်မယ်။ဒီကောက်ပွဲပြီးတဲ့ဒီကောက်ပွဲရဲ့ရလဒ်ပေါ်မှာလည်းကျွန်တော်စောင့်ကြည့်မယ်။အဲ့ဒီနောက်ပိုင်းမှာဖြစ်ပေါ်လာတဲ့လှုပ်ရှားမှုတွေကိုကျွန်တော်စောင့်ကြည့်တယ်။စောင့်ကြည့်လို့မှဒါအဆင်ပြေလို့ပေါ့ဗျာ။ကျွန်တော်တို့အများကြီးပြည်သူပြည်သူအကျိုးအလားတူတောင်စုအကျိုးပြည်နယ်အကျိုးကိုတကယ်သိပါဝင်သားစွာနဲ့လက်သေးဆောင်ရွက်ကျင်တဲ့ဘုကိုနဲ့ပြည်နယ်အာနာခွဲဝရဲ့မျက်နှာသက်သက်ရှိဖို့နောက်ဒီနားလည်းလို့ရှိဖို့ဒါဘယ်ပါတီဘယ်ဟာဆိုတော့ကျွန်တော်အထွတ်ချီတာမှာတော့မခံမတတ်ဘူးကြ
ာဟုတ်ကဲ့ပြီးခဲ့တဲ့ကာလမှာရောအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တိုင်းရင်းသားပါတီတွေရဲ့ပူးပေါင်းဆောင်ရွက်မှုကိုအမလို့အမရဇန်လေးအများကြီးကြားခဲ့ပါတယ်အဲ့ဒါကိုအချင်းယုံလေးပြန်ပြီးသုံးသပ်ပြရဆရာ
ဟုတ်ကဲ့အဲ့ဒါတော့ benefit ပေါ်မှာအများကြီးမူတည်တာပေါ့သူကဒီတိုင်းသားပြည်ရဲ့လူလားချက်အကျိုးစီးပွားကိုအပြောရှင်မှုပဲနဲ့လက်တိကျကျပေါ်ဆောင်ပေးဖို့ဆိုလာဟုတ်အဲအဲကြောင့်သူရဲ့ပေါ်မှာသူ့လုပ်ရပေါ်မှာတော့အဖွင့်ချင်ခါမှာတော့ပြည်သူတွေကတော့ပြောကြတာပဲအမလို့အမရဖြစ်တယ်ဆိုပြောကြတယ်နောက်နောက်မှာလည်းဒီလာဖက်ချင်ကာလပါလေသူရဲ့ပြောဆိုမှုနဲ့လုံဆောင်တဲ့ပေါ်မှာပဲမူတည်ပါလေ
ဆရာဒီနေရာမှာတခုစဉ်းစားနေတာကချို့တိုင်းဒေသတွေမှာလက်နက်ကင်အင်အားစုတွေဟာတော်တော်ကိုအားကောင်းနေပါတယ်။အဲ့ဒီဒေသတွေမှာပြည်သူကိုယ်စားလှယ်တွေလွတ်တော်အမတ်တွေဟာစိတ်ပြီးတော့လူတွေရဲ့ယုံကြည်မှုကိုမရကြဘူးဆိုရင်မှားမှန်ဖို့ပါဘူး။ပြည်နယ်သားတချို့ဟာဆိုရင်လွတ်တော်လမ်းကြောင်းနဲ့သူတို့ရဲ့အခွင့်အရေးတွေကိုရလာမှာမဟုတ်ဘူး။ဘာမှတူမပေါက်ဘူးဖြစ်နေတယ်။ဒါကြောင့်လက်နက်ကင်လက်နက်သားချင်းပူပြီးတော့အားပေးရမယ်ဆိုတဲ့စိတ်ကူးများပေါက်နေသလားလို့လည်းကျွန်တော်စဉ်းစားမိပါတယ်။တနည်းပြောရင်ဒီမိုကရေစီကိုအယုံကြည်နေပြီးတော့လက်နက်ကင်လမ်းစဉ်တော့ပဲပုံပြီးအသံနေကြလေသလားလို့လဲစဉ်းစားစရာဖြစ်မယ်လို့ထင်ပါတယ်ဆရာဘယ်လိုသဘောပါလဲခင်ဗျာ
ဖြေရတဲ့ပုံလေးရှိပါတယ်ကျွန်တော်အမြင်ကပြည်တွင်းစီကနိုင်ငံရေးပြဿနာကြောင့်ဖြစ်တာပေါ့နိုင်ငံရေးပြဿနာနိုင်ငံရေးနဲ့ဖြေရှင်းမှပြည်နေနိုင်မယ်ဆိုတော့ဆွေးရဟာအားလုံးတော့ဒါခံယူလာကြပါတယ်ဒါနိုင်ငံရေးနဲ့ဖြေရှင်းတယ်ဆိုတော့ဒါကတစ်ဆုံစုတွဲပဲပေါ့ dialogue ပါပဲဆိုတော့အခုပြည်သူညီလာခံဆိုတော့ရှိတော့ရှိတယ်ပေါ့လေဒါကြောင့်ဒီဟာကိုဘယ်တော့ဉာဏ်ဉာဏ်ဆန်းစားတဲ့မမကကပုံဖော်နိုင်လို့ဆိုအတိအကျပါတယ်။အဲဒါကိုဒီပုံဖော်တဲ့နေရာမှာတော့ဒါ Federal Democracy Street ကို PPP ပြင်ဖော်ဆောင်ထားနေတဲ့အဖြစ်တစ်ခုရဖို့ဆိုတာပေါ့။အဲဒါဆိုလို့ရှိရင်ဒါလည်းအားလုံးပြည်လည်သွားနိုင်တယ်။ဒီတဲ့ရဲ့ပြတ်တာကိုအဖြစ်ရှာတဲ့နေရာမှာနိုင်ငံရေးဆွေးနွေးပွဲကိုမမကကယူတာဖြစ်မြင့်မမနဲ့ဒီလိုလိုဆိုအဆုံးကိုဒီကအမှန်တကယ်ရှိချူတဲ့ဆွေးနွေးပွဲဖြစ်တယ်။နောက်တစ်ခုဘောတူကြီးရရှိတဲ့ဆွေးနွေးပွဲဖြစ်တယ်။အဲအဲ့ဒါလို့ရှိတော့အလုပ်ပြည်လေတော့မှာကြာ
။ဟုတ်ကဲ့အဲ့တော့အဲ့ဒီနိုင်ငံရေးဆွေးနွေးပွဲကိုပင်လုံနေပါတယ်လုံနေတဲ့နေရာမှာဒီလက်နက်ကင်အင်အားစုကိုကိုစားပြုတဲ့လူတွေကပြောရေးဆိုခင်ပိုရှိနေပြီးတော့ပြည်သူကိုယ်စားလှယ်ဆိုပြီးရွေးကောက်တင်မြောက်ထားတဲ့လွတ်တော်ကိုယ်စားလှယ်တွေသိရေးပါတာကိုမတွေ့ရဘူးလို့တချို့သုံးသပ်ကြပါတယ်။
အဲ့ဒါနောက်ပိုင်းမှာနည်းနည်းဒီတင်ပေါ်လာတယ်ကြ UPD ကျင်းစီဆိုတာကတုံ့ပြန်ဆိုင်ပါပဲတုံ့ပြန်ဆိုင်စားတာလည်းအဲ့အာနာတူလေဗယ်ကိုဖွင့်ပြထားတာတုံ့ပြန်ဆိုင်ဒါပေမဲ့နောက်ပိုင်းမှာတော့ဒါ EAO နဲ့အစိုးရတမ်းတော်နှစ်ပွင့်ဆိုင်ပုံစံမျိုးနဲ့သွားနေတာကြဒါပေမဲ့ဒါနဲ့သူတို့ကအဓိကကြတဲ့အပိုင်းကတော့ဒီလက်နက်ကဲဒေါ်လာရေးကိုဘယ်လိုရက်ဆိုင်နိုင်မလဲဆိုတာကိုအဖြေထုတ်တဲ့အခါကျတော့သူတို့ကအဲ့ဒီပုံမှာပုံပြအဓိကကြလာတာအဲ့ဒါ NCA ဆိုတဲ့ group ပေါ်မှာအများကြီးအဓိကကြားလာတယ်။အဲ့ဒီကြောင့်လို့ဖြစ်မှာပါ။အဲ့ဒါတော့ကျွန်တော်ကဖြူတော့မပြောကြည့်ပါ။ဒါပေမဲ့ဒီပါတီကိုပြစ်ပယ်ထားလို့တော့မရဘူး။ကျွန်တော်လည်းပြောနေတာပဲ။တချို့တွေမှာနည်းနည်းအဲ့လိုချင်းချင်းပြားပြီးရှိကောင်းရှိနိုင်တယ်။ဒါပေမဲ့တကယ် policy အရာဆိုရှင်တော့ဒါအလုံးသုံးခုဆက်သုံးခုဆက်ပါပဲ။ဒါတွေအာနာတူ level တူသုံးခုဆက်ပါပဲ။အဲ့ဒီကနေသွားနေတာဖြစ်တယ်ဆိုကျွန်တော်အဲ့လိုခံနေတယ်။ဒီအစရတမ်းတော်လို့တော့သဖို့ဤဝတ်စပွန်နိုင်ငံရေးပါတီများစပွန်အဲ့ဒါကိုပြောတာပ
ါဟုတ်ကဲ့ဆိုတော့နောက်တစ်ခုကဒီတိုင်းရင်းသားပါတီရေးပါဝင်နိုင်ငံရေးပါတီတော်တော်များများဟာတက်မတော်ကောက်ဝေးဥစည်းချုပ်နဲ့တွေ့ကြပါတယ်တော်တော်ကဦးချုပ်မကြီးမြောင်းနိုင်ကမကြခင်မှာအနားယူပြီးတော့နိုင်ငံရေးကိုဝင်လာမယ်လို့လည်းမျှော်မှန်းကြပါတယ်သူနိုင်ငံရေးတွေကိုပါလာရင်သူစီတိုင်းရင်းသားတွေအကျိုးအတွက်ပူပြီးတော့ ဆောင်ရွက်ပေးနိုင်လိမ့်မယ်လူဖြစ်တယ်လို့များတွေ့ကြသလားဆရာ
အဲ့ဒါတော့ကျွန်တော်တော့သိမှခံမှန်းတာဟုတ်ကြဟာအဲ့ဒါတော့ဥဒ္ဒတာမပြောလို့အပိုင်းများတော့ကျွန်တော်သိပြီးတော့ရှင်ရှင်ကျက်အပြစ်ကြတော့တိကျတဲ့ရှင်ရှင်ကျက်တော့မပေးနိုင်ဘူးကြနော်အဲ့လားဟိုစားပေါ့ဗျာဒါသူ့ရဲ့ကာယကံရှင်ရဲ့အဲသိခဲမှာဟိုသူချို့ဒီလေဘာတော့ရှိကောင်းရှိနိုင်တာပေါ့သူတို့ဆုံးလာတာဒီရုပ်ောက်ပွဲနဲ့လည်းဆိုင်တယ်အဲ့တော့ညလာခံလေးဆိုင်တယ်။အညလာခံအချို့မှာပြင်ကြတာဟုတ်။အဲသူစဉ်သူရှိနေတာယူကပွင့်ဆိုင်နေအချက်တွေရှိနေတယ်လို့ကြားရတယ
်။ဟုတ်ကဲ့နောက်တစ်ခုကကချင်ပြည်နယ်နဲ့ရခိုင်ပြည်နယ်အထူးသဖြင့်ရခိုင်ပြည်နယ်ကပူဆူတာပေါ့။တိုက်ပွဲတွေလည်းဖြစ်နေတဲ့အချိန်မှာရွေးကောက်ပွဲကတရားမျှတပြီးတော့တကယ်လွတ်လပ်တဲ့ရွေးကောက်ပွဲဖြစ်နိုင်ပါမလား။နဲမဲဆန္ဒနဲ့အတော်များများမှာရွေးကောက်ပွဲကျင်းပဖြစ်မယ်လို့ရောထင်ပါလား။ COVID-19 ပြဿနာလည်းရှိနေသေးရော။
အမှားတော့အခက်အခဲရှိပါတယ်။အခုကြားနေရတဲ့တန်းဆိုလို့ရှိတော့ရုပ်ောက်ပွဲမကျင်းပပေးနိုင်တဲ့နေရာညွတ်တဲ့တချို့တော့ရှိ။အားကြောင့်လို့အခက်အခဲရှိပါတယ်။အဲကချင်ပြည်နယ်မှာတော့ပြဿနာမရှိပါဘူးကချင်ပြည်။ညွတ်နယ်အားလုံးမှာတူမင်းဆန္ဒနဲ့ဖွင့်ပေးထားပါတယ်ကွာ။ဟုတ်ကဲ
့။ဟုတ်ကဲ့။ဒီတော့နောက်ဆုံးမေးချင်တာတကယ်လို့ဆရာတို့မျှော်လင့်သလိုတိုင်းရင်းသားပါတီတွေအင်အားကောင်းမယ်လွတ်တော်နေရာလုံးမှာတိုင်းရင်းသားတွေသိအင်အားကောင်းလာမယ်ဆိုရင်တကယ်လို့အရေးကြီးတဲ့ကိစ္စတွေအပြောင်းလဲလုပ်မယ်ဆိုရပါတော့ဖွဲ့စည်းပုံအခြေခံဥပဒေမှာမှာဖြစ်နိုင်တဲ့ပါတီရဲ့အစိုးရဖွဲ့ခွင်တောင်းမဲ့ကိစ္စမျိုးတွေအဲ့လိုမျိုးအထူးသူတို့လိုက်လျှောနိုင်ကြအကြောင်းရှိမယ်ထင်ပါလားနောက်ပြီးသယံဇာတာခွဲဝေတဲ့ကိစ္စကချင်းမှာဆိုရင်ဒီသယံဇာတာပြဿနာသိအရေးကြီးတဲ့ကိစ္စပါဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီနယ်အစိုးရဒီနယ်လူလူရဲ့စနတ်သဘောထားအတိုင်းတော်တော်များများဖြစ်လာနိုင်မယ်ထင်ပါလားလိုက်လျှောနိုင်မယ်လို့ထင်ပါလား
ဟုတ်ကဲ့ဆရာဒီအရောအရင်ကနေတော့ချိုးချလာ။ဘာကြောင့်လဲဆိုရင်ဒါအရင်ကတော့ပြည်သူ့လွတ်တော်မြို့သားလွတ်တော်ရောက်သွားတဲ့အချိန်တိုင်းသားကိုယ်စားလှယ်တဲ့လွတ်တော်အမတ်တရားဒီကျေးလုံးညွှန်မှုမရှိဘူးဗျ။အခုကတော့ဒီ2020ရုပ်ောက်ပဲပြည်တဲ့နောက်ပိုင်းရုပ်ောက်ခံတဲ့တိုင်းသားကိုယ်စားလှယ်တဲ့ပြည်သူ့လွတ်တော်မြို့သားလွတ်တော်ရောက်သွားတဲ့သူတွေကသူတို့ချင်းချင်းလုံးနဲ့ညီညွတ်နဲ့သွားကြမှာပါ။အဲဒါမို့လို့ဒီသူတို့ကအနေနဲ့ကဒီတိုင်းသားအရေးပြည်ထောင်စုအရေးကိုသတ္တန်တွေထည့်ပြီးတော့ဆွေးနွေးကြမယ်။ဒါကြောင့်မလို့ဒီဟာအင်တာဗျူးတစ်ခုတော့ဖြစ်လာမယ်။အဲကြောင့်မလို့ဒီပါတီကြီးတွေနဲ့တရှင်းနိုင်တဲ့အင်တာတိုင်းတိုင်းအင်တာတသက်ပေါ်လာလိမ့်မယ်လို့ထင်ပါတယ်ရတော့။အဲဒါကျွန်တော်ရင်ပြောသင့်ချက်ပါ။
တိုင်းသားတွေတိုင်းမှာဖြစ်နေတဲ့ပဋိပက္ခတွေကောပြည်လည်မှုရလာလိမ့်မယ်။ပြည်လည်မှုမရသည့်တောင်အချိန်ရော့လာလိမ့်မယ်လို့ကမျှော်လင့်နိုင်ပါသလားခင်ဗျာ
။အဲဒါတော့ဒါကျွန်တော်ကဒီတိုင်းသားလေးနဲ့ကန်အင်အားစုတွေကကျို့ကျင်းတဲ့ဒီနိုင်ငံရေးအမှတ်ခံချက်မရမချင်းတော့ဆက်ပြီးတောင်းနေကြမှာပဲဒီဘက်မှာနည်းနည်းအားကောင်းလာလို့ဟိုဘက်အားပြုတ်သွားတယ်ဆိုတာမျိုးတော့ဖြစ်နေမှဖြစ်ပါဘူး။ဒါကြောင့်လဲဆိုဒီဘက်မှာနည်းနည်းအားကောင်းလာတယ်ဆိုတော့ဟိုဒီဖက်ဒရယ်ပြည်ထောင်စုမှာမတည်ဆောက်နိုင်ကြတာဟုတ်ဖက်ဒရယ်ဖွဲ့စည်းပုံမှာမပေါ်သေးရဘူး။အဲဒါပြည်ထောင်စုသဘောတူညီစာချုပ်မှာမဆုံးနိုင်ကြတာဖက်ဒရယ်သဘောတူပြည်ထောင်စုတည်ဆောက်ရေးဆွဲရတော့ပြည်ထောင်စုသဘောတူညီစာချုပ်ယူနန်အက်ပတ်ရေးဆွဲရမယ်အဲ့ဒီအစ်မရောက်မရှင်းတော့ဒါကျွန်တော်ပြင်နေသိပြီးအပြုတ်သွားတာမျိုးပြောင်းလဲသွားတာမျိုးတော့ကျွန်တော်ရှိမယ်လို့မဖြစ်ပါဘူးရပါတယ
်မြန်မာနိုင်ငံမှာ COVID-19 ရောဂါပိုကူးဆက်ပြန့်နှံ့မှုတွေဟာဒီနေ့ထက်ဒီနေ့ဆန်းကျင်တင်များပြားလာနေပြီးထိ ंछ ုပ်ကူတာဖို့ခက်ခဲတဲ့အနေအထားတစ်ခုကိုဦးတည်လာနေတာတွေ့မြင်နေရပါတယ်ဂျပန်တွင်မှာအင်းဒီနိုင်ငံဖြစ်တဲ့ထိုင်းနိုင်ငံရဲ့ကူးစက်ပြန့်နှံ့မှုကိုကြော်လွန်လာတာကြောင့်တိမ်ကြောက်ရင်မှာထိန်းချုပ်ဖို့ခက်ခဲတဲ့အနေအထားတစ်ခုကိုရောက်ရှိသွားနိုင်မလားဆိုပြီးဆိုရင်ပူပန်နေကြရတာပါပထမလိုင်းတုန်းကလိုမျိုးအစိုးရဌာနတွေစက်ရုပ်အလို့ရုံနေနဲ့ပုဂ္ဂလိကလုပ်ငန်းတွေအားလုံးကိုယာယီပိတ်သိမ်းပြီး complete lockdown လုပ်ဖို့တိုက်တွန်းနေတဲ့သူတွေရှိသလို complete lockdown လုပ်လိုက်ရင်ရရှိလာမယ့်အကျိုးကျေးဇူးထက်ဆုံးရှုံးမှုတွေကပိုများနိုင်တယ်လို့ယူဆတာကြောင့် complete lockdown မလုပ်ဖို့တိုက်တွန်းနေတဲ့သူတွေကိုလည်းတွေ့မြင်နေရပါတယ်လက်ရှိအချိန်မှာတော့သက်ဆိုင်ရာတာဝန်ရှိသူတွေက complete lockdown လုပ်ဖို့ကိုလှုံ့ဆော်မှုလားလားမတွေ့မြင်သေးဘူးလို့အထွေထွေရောဂါအထူးကဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။ပထမအချိန်မှာတော့ဒီ complete lockdown ဆိုပြီးတော့ဒီလူတွေအားလုံးအပြင်မထွက်ရဘူးဆိုတာလीအဲဆရာအမြင်မှာတော့ဒီတကြံပိတ်ကာလနဲ့တိုက်ဆိုင်သွားတဲ့အခါကျတော့เนาะတကြံကာလနဲ့ပါဆက်ဆက်ပြီးတော့နှစ်ပတ်တွင်မှာဆက်ယုံလုံယုံနေပိတ်တယ်လူတွေလည်းအိမ်မှာပဲနေပြီးတော့ထွေထူးဒီဆေးရုံပြသမှုကိစ္စနေဈေးဝယ်ဖို့ကိစ္စလွယ်ပြီးဂျန်တဲ့ကိစ္စတွေเนาะအစိုးရရုံတွေရောအကုန်လုံးပိတ်ထားတယ်ဆိုတာဇာတ်လို့ကြားသိခဲ့ရတာပေါ့เนาะအဲ့တော့ဒီအခုလို့ဒုတိယတစ်ချိန်ဖြစ်လာတဲ့အခါမှာကြတော့ဒီလိုပဲအစိုးရဌာနတွေစိတ်ယုံလို့ယုံတွေကိုပိတ်သိမ်းမဲ့လာလာအခုချိန်ထိတော့ပြောသန့်ဆိုသန့်မကြားရသေးဘူးပေါ့เนาะ
ပထမလိုင်းတုန်းကကူးစက်မှုတွေရောကြသွားအောင်အောင်မြင်မြင်ထိန်းချုပ်နိုင်ခဲ့တာဟာဘလို့အကြောင်းတွေကြောင့်ဖြစ်တယ်ဆိုတာကိုတိတိကျကျသက်သေမပြနိုင်ပေမဲ့ complete lockdown လုပ်နိုင်ခဲ့တာကတော့ထိရောက်တဲ့အကြောင်းတစ်ခုဖြစ်ပါဝင်ခဲ့တာပါ COVID-19 ကူးစက်မှုတွေရောကြအောင်ထိထိရောက်ရောက်ထောက်ကူပေးနိုင်ခဲ့တဲ့ complete lockdown လို့တာကိုအခုဒုတိယလိုင်းမှာထပ်မံလှုပ်ဆောင်ခြင်းမရှိတော့တာဟာဘာကြောင့်ဖြစ်နိုင်မှာလဲလို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျွန်နိုင်ကသူ့ရဲ့အမြင်ကိုအခုလိုပြောပါလဲ
။ဆရာရဲ့အမြင်ကဘယ်လိုလဲဆိုတော့နံပါတ်1ကတော့ဒီစာဝန်ကြီးသွားလာလှုပ်ရှားတဲ့သူတွေနော်။ဒီစာဝန်ကြီးအခက်အခဲရှိတဲ့သူတွေအခက်အခဲဖြစ်လာနိုင်မှာတစ်ချက်လို့ထင်တယ်။နောက်တစ်ချက်ကဆရာတို့ဒီတခြားနိုင်ငံတွေမှာအဲ့လို lockdown လုပ်ပြီးတဲ့အခါမှာဒီကူးစက်တဲ့လူဒဲသွားတယ်ဆိုပြီးတော့ပြန်ပြီးဖွင့်လိုက်တဲ့အချိန်မှာယောဂကူးစက်မှုတွေတဖန်ပြန်တက်လာတာတွေ့ရတယ်။နော်အဲ့ဒါကဘာကိုဆိုလိုလဲလဲဆိုတော့ကိုယ့်ရဲ့ပတ်ဝန်းကျင်မှာဒီပိုးကဒီနှစ်ပတ်လော့ဒ်ဒေါင်းလုပ်ုံနဲ့အပြီးပျောက်ွယ်သွားတာမျိုးမဟုတ်ဘူးလို့ပြောချင်တာ။ဖွင့်တဲ့အချိန်မှာဒီပိုးဝင်ရောက်တဲ့လူတွေရှိတယ်ယောဂပိုးခံစားရတဲ့လူတွေပြန်တွေ့လာတယ်။ဒါကြောင့်မလို့ဒီလို complete lockdown လို့ချလိုက်တာဒီနောက်နှစ်ပတ်ကျော်ကာလအတွင်းမှာအကျိုးရှိခြင်းမရှိခြင်းကိုဆရာတို့ကတေချာပြောဖို့ခက်သေးတယ်လို့ဆရာအနေနဲ့တော့မြင်တယ်ပေါ့နော်။
အစိုးရဌာနတွေနဲ့ဆက်ယုံအလုံယုံတွေပုဂ္ဂလိကလုပ်ငန်းတွေအားလုံးကိုယာယီပိတ်သိမ်းပြီး complete lockdown လုပ်တာမျိုးကိုမတည်ရပါပဲ။ကူးစက်ပြန့်ပေါင်းမှုများတဲ့နေရာတွေကိုတော့နေရာကွက်ပြီး lockdown လုပ်နေတာကိုတွေ့မြင်နေရပါတယ်။နေရာကွက်ပြီး lockdown လုပ်တာတွေကရောရေရှည်မှာအကျိုးရှိနိုင်မှာသလားလို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။တိုက်မှာနေထိုင်တဲ့သူတူမှာပိုးရှိတဲ့အခါမှာကျန်တဲ့လူတွေကိုလည်းပိုးကူးစက်နိုင်တဲ့အလားအလာရှိတဲ့အတွက်အဲ့ဒီအိမ်ကသူတွေကိုဘယ်မှအပြင်မထွက်စီပဲနဲ့အပြင်ကနေပဲဇာတ်ရပံ့ပိုးကူညီမှုတွေဆောင်ရွက်တာတွေတွေ့ရပါတယ်ပေါ့နော်ဒီလိုလှုပ်ခြင်းအဖြစ်လေဒီကူးစက်မှုများတဲ့မြို့နယ်သို့မဟုတ်ဒီရက်ွက်ကနေတခြားကိုပြန့်ပွားမှုမရှိအောင်ဒါတားဆီးတဲ့လုပ်ထုံးလုပ်နည်းတစ်ခုပဲဖြစ်တဲ့အတွက်ဒါကိုလည်းစနစ်တကျဆက်ပြီးတော့ဆောင်ရွက်သွားဖို့လိုတယ်လို့ဆရာအနေနဲ့မြင်ပါတယ်ပေါ့
လက်ရှိအချိန်မှာပထမလိုင်းတုန်းကလိုလုပ်ငန်းအားလုံးကိုယာယီရဆိုင်ပြီး complete lockdown လုပ်ဖို့မဖြစ်နိုင်သေးတာကြောင့်ပြည်သူလူထုအနေနဲ့ new normal ပုံစံကိုလူတိုင်းလိုက်နာနေထိုင်နိုင်အောင်ကြိုးစားဖို့လိုတယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကအကြံပေးပါတယ
်ကိုယ့်ရဲ့ပတ်ဝန်းကျင်မှာပိုးရှိတယ်ကိုယ်နဲ့တွေ့ဆုံတဲ့လူတိုင်းလူတိုင်းမှာခန္ဓာကိုယ်ထဲမှာပိုးရှိနေနိုင်တယ်လို့သဘောထားပြီးတော့သွာလာလှုပ်ရှားနေထိုင်စားတောက်တာကို new normal လို့ခေါ်တယ်ပေါ့နော်ဆိုလိုတာကကိုယ့်ရဲ့အိမ်ထဲမှာတောင်အပြင်သွာလာလှုပ်ရှားနေတဲ့သူရှိလို့ရှိရင်သူနဲ့ကိုယ်နဲ့ခက်ဝေးဝေးနေတဲ့ပေါ့နော်ခက်ဝေးဝေးနေတဲ့စားတောက်တဲ့အခါတွေမှာလည်းဂရုစိုက်ရမယ်ကိုယ့်ရဲ့အိမ်တွင်းမှာဒီလူများလက်နဲ့ထိတွေ့နေတဲ့နေရာတွေပိုးသတ်စေနဲ့တတ်ပေးရမယ်နော်တယောက်နဲ့တယောက်နော်စကားပြောတဲ့အခါမှာသုံးမိကွာဝေးလေးကပိုပြောနိုင်ပိုကောင်းတယ်ပေါ့နော်အခုဆရာပြောပြနေတာဒီကိုယ့်ရဲ့အိမ်တွင်းမှာလိုက်တာအမယ်ဟာပေါ့အိမ်ပြင်ထွက်ပြီဆိုရင်တော့ပိုပြီးရေးကြည့်လာတယ်ကိုယ့်အိမ်ကစထွက်ကလေးကကိုသည် mask လုံးလုံးချုံချုံတက်ပြီးထွက်ရမယ်ထွက်ပြီးတဲ့အခါမှာလည်းဒီ mask ကိုနော်စားစားစားတာရေတောက်တဲ့ကိစ္စကလွယ်ပြီးတော့တတ်နိုင်ရင်ကိုယ့်စီမှာထောက်လျှောက်ဒီ mask ကိုတတ်ထားသင့်တယ်ပေါ့နော်အဲ့တော့အိမ်ကထွက်သွားတယ်လမ်းမှာလူနဲ့မျက်ချင်းဆိုင်တွေ့မယ်ကိုမတ်စတာထားတယ်သူလည်းမတ်စတာထားတယ်ဆိုသူစီကပိုးကူးစရာတိတ်မရှိဘူးဈေးထဲရောက်သွားတယ်ဈေးရောက်တဲ့လူမတ်စတာထားတယ်ဈေးဝယ်တဲ့လူမတ်စတာထားတယ်သူတို့ချင်းချင်းစကားပြောပြီးတော့ဈေးဝယ်ကြမယ်သူတို့စီကကူးဖို့ရာခိုင်နှုန်းရှော့ချနိုင်တယ်ဘတ်စကားပေါ်ရောက်တယ်သူလည်းမတ်စတာထားမယ်ကိုလည်းမတ်စတာထားတယ်သူနဲ့ကိုနဲ့မျက်နှာချင်းနီးကပ်အောင်မနေဘဲနဲ့မျက်နှာလွှဲထားမယ်ဆိုရင်ကူးစက်မှုရာခိုင်နှုန်းရှော့ချနိုင်
ဆိုင်ရုံအလို့ရုံလေးအစိုးရဌာနတွေနဲ့ပုဂ္ဂလိကလုပ်ငန်းတွေအားလုံးကိုယာယီပိတ်သိမ်းပြီးလူတွေအားလုံးအိမ်ထဲမှာနေကြရမယ့် complete lockdown လုပ်တာမျိုးကိုလှုံ့ဆော်မှုအခြေအနေမရှိသေးတာကြောင့် new normal ပုံစံနဲ့ပြည်သူအားလုံးလိုင်းနာနေထိုင်သွားကြဖို့ဟာအလွန်အရေးကြီးနေတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆိုပ
ါဘုရားတော်တပတ်တွင်အားကစားသတင်းတွေကိုကျွန်တော်ရန်တိုင်းကခြေညာပေးသွားမှာဖြစ်ပါတယ်ဒီနေ့မှာကျင်းပဖို့ရွှေဆိုင်ထားတဲ့ Tokyo Olympic ပြိုင်ပွဲကတော့အလားအလာကောင်းမွန်ရပါတယ်။ဘာကြောင့်လဲဆိုတော့နိုင်ငံတကာ Olympic Committee IOC ဥက္ကဋ္ဌ Thomas Bright ကအားကစားပွဲတွေကို virus ကာကွယ်ဆေးတွေမရသေးပေမဲ့လည်းကျင်းပနိုင်တယ်လို့ပြောလိုက်တာကြောင့်ဖြစ်ပါတယ
်။ We could and can see that sport is coming back.
အားကစားပွဲတွေပြပြင်းပြန်ဆလာနေတာကျွန်တော်တို့တွေ့နေရပါတယ်။ဒါပေမဲ့ဒါကဘာလဲဆိုတော့ကျွန်တော်တို့အနေနဲ့အားကစားပွဲတွေကိုကာကွယ်ဆေးမပေါ်သေးဘဲအန္တရာယ်ကင်းကင်းနဲ့ကျင်းပနိုင်တယ်ဆိုတာကိုပြသလိုက်တာဖြစ်ပါတယ
်။ IOC တာဝန်ရှိသူတွေ၊ဂျပန်အစိုးရတာဝန်ရှိသူတွေနဲ့တိုကျိုအိုလံပစ်ပြိုင်ပွဲစီစဉ်သူတွေအင်တာနက်အွန်လိုင်းကနေဗီဒီယိုနဲ့လုပ်တဲ့အစည်းအဝေးတွေမှာ IOC ဥက္ကဋ္ဌကအဲ့လိုပြောခဲ့တာပါ။အခုလောလောဆယ်အားကစားပြိုင်ပွဲတွေပြန်ကျင်းပနေတာရင်ဗိုင်းရပ်စ်ကာကွယ်ဆေးနဲ့ပတ်သက်ပြီးတော့တိုးတက်မှုတွေရှိလာတာကြောင့်လည်းနေတာဖြစ်ပါတယ်။ဒါမဲ့လည်းတကယ်တမ်းပြိုင်ပွဲကျင်းပနိုင်မယ်မကျင်းပနိုင်ဘူးဆိုတာနဲ့အိုလံပစ်ပြိုင်ပွဲကိုပြည်သက်တွေကြည့်နိုင်မလားဆိုတာကတော့ ဗိုင်းရပ်စ်ထိန်းချုပ်နိုင်မှုနဲ့ကာကွယ်ဆေးထွက်ရှိမှုစတဲ့အခြေအနေပေါ်မှာအများကြီးမူတည်နေတယ်လို့ပဲပြောရမှာဖြစ်ပါတယ်ခင်ဗျာ။ဥရောပဘောလုံးအဖွဲ့ချုပ်ရဲ့ဘောလုံးရာသီအဖွင့်ပွဲလို့ပြောရမယ်ဥရောပစူပါဖလားပြိုင်ပွဲကိုပြီးခဲ့တဲ့တောက်ကြာနေ့ကကစားခဲ့ပါတယ်။ဥရောပချန်ပီယံစ်လိဂ်ကိုဘူဆွဲထားတဲ့ဘိုင်ယန်မြူနစ်နဲ့ယူရိုပါလိဂ်ချန်ပီယံဆဗီးလ်တို့ဟန်ဂရီနိုင်ငံဘူဒါပက်စ်မြို့မှာစားခဲ့ကြပြီးတော့ပရိသတ်တချို့ကိုလည်းခွင့်ပြုခဲ့ပါတယ်။ဒီပွဲမှာဘိုင်ယန်ကဆဗီးလ်ကို2ဂိုးတကူနဲ့နိုင်ပြီးတော့စူပါဖလားကိုရသွားပါတယ်။ဆဗီးလ်ကပထမပိုင်း12မိနစ်မှာပယ်နယ်တီကနေအဖွင့်ဂိုးသွင်းတာကိုဘိုင်ယန်ဘက်ကဂရက်ဂျာ54မိနစ်မှာပြန်ပြီးတော့ခြေလို့တကိုးစီတည်ဖြစ်ပါတယ်။နောက်ပိုင်းမှာနှစ်သင်းလုံးအကျိတ်နဲ့ဂိုးသွင်းခွင့်တွေရခဲ့ပေမဲ့ဂိုးထပ်မရတာကြောင့်အချိန်ပိုကစားရမှာ103မိနစ်အရောက်မှာဟာဗီမာတီနက်စ်ကဘိုင်ယန်အတွက်ဒုတိယဂိုးကိုကောင်းတိုက်သွင်းပေးခဲ့လို့ဘိုင်ယန်က2ဂိုးတကိုးနဲ့နိုင်ပြီးတော့ဥရောပစူပါဖလားကိုရသွားပါတယ်။ဒီဖလားကိုရသွားတဲ့အတွက်လည်းဘိုင်ယန်သင်းဟာဒီနှစ်မှာ quadruple လို့ခေါ်တဲ့ဖလားလေးလုံးရသွားခဲ့တာဖြစ်ပါတယ်။2013လုံးကလည်းတခါရခဲ့တာကြောင့်ဒါဟာဘိုင်ယန်အတွက်တော့တရားသူရဲမှာဖလားလေးလုံးရတာဒုတိယအကြိမ်မြောက်ဖြစ်ပါတယ်။ဒီနေ့စူပါဖလားမှာထူးခြားတာကတော့ပရိသတ်တချို့ကိုခွင်းထဲမှာကြီးကွင်ပေးခဲ့တာပါ။ဒီပွဲကိုပရိသတ်16,000လောက်ကြီးကွင်ရခဲ့ပါတယ်။ဒါပေမဲ့ဥရောပအပါဝင်ကမ္ဘာတော်မှာကာယောဂကူးစက်မှုတွေပြန်မြင့်တက်လာနေတဲ့အတွက်ကန့်သတ်မှုတချို့ပြန်ပြီးတော့လုံနေချိန်မှာအခုလိုလူတွေတောင်းနဲ့ချီပြီးကြီးကွင်ပေးတဲ့အတွက်ဥရောပဘောလုံးအဖွဲ့ချုပ်ဟာဝေဖန်ခံနေရပြီးတော့ UEFA ဥက္ကဋ္ဌ Alexander Seferin ကတော့ဒါနဲ့ပတ်သက်ပြီးပွဲမတိုင်ခင်မှာပဲအခုလိုကာကွယ်ပြောဆိုသွားခဲ့ပါတယ
်။ Look, we will have 16,000 spectators on the stadium, not 20, it's not even 30%.
ကျွန်တော်တို့ကကွင်းထဲမှာပရိသတ် 16,000 ကိုပဲလက်ခံတာပါ။ဒါက 30% ခန့်နှုန်းမဲ့ဖြစ်ပြီး 2,000 မဟုတ်ပါဘူး။ဗိုင်းရပ်စ်ကာကွယ်ရေးစီမင်းတွေကိုတင်းတင်းကြပ်ကြပ်ခြားလာပြီးပရိသတ်တွေအတွက်လည်းဖန်ရည်မရှိအောင်လုပ်ထားပါတယ်။အလွယ်ဆုံးကတော့ဘာမှမလုပ်ဘဲဒီတိုင်းထိုင်နေရုံပါပဲ။ဘာမှမလုပ်ရင်မှားလည်းမမှားနိုင်ဘူး။ဘာမှလည်းဖြစ်လာမှာမဟုတ်ပါဘူး။ကျမကြီးကတော့ထိတ်တန့်ဦးစားပေးပါ။ဒါပေမဲ့တစ်ချိန်တည်းမှာပဲလူတွေအတွက်လည်းညှို့နှင်းချက်တွေပေးနိုင်ဖို့လိုပါတယ်။ကျွန်တော်တို့အနေနဲ့လှုပ်တင်လှုပ်ထိုက်တာကိုလုပ်သွားမှာပါ
။ဥရောပမှာဗိုင်းရပ်စ်ကူးစက်မှုတွေပြန်မြင့်တက်လာနေတဲ့အတွက်အော်တိုဘာလာထဲမှာပရိသတ်တွေကိုကွင်းထဲမှာကြီးကွင်းပြုမဲ့အစည်းအဝေးကိုဗြိတိန်အစိုးရကရွှေ့ဆိုင်းလိုက်တယ်လို့ပြီးခဲ့တဲ့ပတ်ကကြေညာခဲ့ပါတယ်။ပရိသတ်တွေပဲပါပဲကစားရတဲ့အတွက်စီးပွားရေးအရာလည်းအကြီးအကျယ်ထိခိုက်ပြီးတော့စိုးရိမ်စရာကောင်းတယ်ဆိုပြီးတော့ကမ္ဘာတဝန်းကြီးစားဘောလုံးသမားများသမဂ္ဂကပြောလိုက်ပါတယ်။ဥရောပဘောလုံးပွဲတွေထဲမှာဒီပတ်စိတ်ဝင်စားစရာကောင်းတဲ့ဘောလုံးပွဲတချို့ကိုလည်းပြောပြကြပါမယ်။ဘိုင်ယန်ဟာဥရောပစူပါဖလားကိုရခဲ့ပေမဲ့လည်းတနင်္ဂနွေနေ့ကကစားတဲ့ဒီပတ်ဘွန်ဒက်စလီဂါပွဲမှာတော့ဟော့ဖန်ဟိုင်းကို၄ဂိုးတကိုးနဲ့ဂိုးပြတ်ရှုံးသွားပါတယ်။ဒါကြောင့်ပြီးခဲ့တဲ့ဒီဇင်ဘာလကစပြီးတော့32ပွဲဆက်တိုက်ရှုံးပွဲမရှိစန်ဂျိတ်တန်ဟာလည်းပြတ်သွားခဲ့ပါတယ်။ဒီပတ်အကြီးအကျယ်ရှုံးတဲ့အထက်မှာနာမည်ကြီးအသင်းတွေကဘိုင်ယန်တသင်းနဲ့မဟုတ်ဘဲနဲ့ပရီးမီးယားလိဂ်မှာဆိုရင်လည်းမန်ချက်စတာစီးတီးအသင်းဟာလက်စတာကိုအင်ကွင်းမှာမထင်မှတ်ဘဲနဲ့အကြီးအကျယ်ရှုံးသွားခဲ့ပါတယ်။မက်ဆီဒီကဂိုးရင်သွင်းခဲ့ပြီးမဲ့လက်စတာကပယ်နယ်တီ၃လုံးပါဝင်၅ဂိုးသွင်းခဲ့ပြီးတော့နောက်ဆုံးမှ၅ဂိုး၂ဂိုးနဲ့နိုင်သွားတာပါ။မက်ဆီဒီနီယောဂေါ်ဒီယိုလာကတော့လက်စတာကိုအခုလိုရှုံးရတာဟာလက်ခံနိုင်ဖို့အတော်လေးခက်တယ်ဆိုပြီးတော့ပြောပါတယ်
။ Yeah, of course it's tough. Lose to 5 and home is not easy to accept it.
အင်ဂွင်းမှာ၅ခု၂ခုနဲ့ရှုံးတာတော့ခံရခဲ့ပါတယ်။ဒါကိုလက်ခံနိုင်ဖို့ဆိုတာမလွယ်ပါဘူး။ဒါပေမဲ့ရှုံးတာကတော့ရှုံးတဲ့အတိုင်းလက်ခံရမှာပါပဲ။ဒါပေမဲ့အခုမှ၂ပွဲပဲရှိပါသေးတယ်။နောက်ပွဲတွေဘာဖြစ်မလဲဆိုတာကြည့်ကြတာပေါ့
။ဒီပွဲမှာလက်စတာတိုက်စစ်မှုဗာဒီကပယ်နယ်တီ၂လုံးအပါဝင်၃ဂိုးသွင်းခဲ့လို့မက်ဆီနဲ့အတူဂေါ်ဒီယိုလာရဲ့မန်စီးတီးကို၃ဂိုးသွင်းနိုင်တဲ့သူဖြစ်လာခဲ့ပါတယ်။လက်စတာဟာဒီပွဲနိုင်လိုက်တဲ့အတွက်၃ပွဲမှာ၃ပွဲလုံးနိုင်ပြီး၉ပွဲနဲ့ပရီးမီးယားလိဂ်အမှတ်ပေးစရာမှာထိရောက်နေပါတယ်။ဒီတော့မှာ Everton ကလည်း Crystal Palace ကို2ဂိုးတကူနဲ့နိုင်လိုက်လို့သုံးပွဲစုံနိုင်ထားတဲ့အတွက်ကိုမရထားပါတယ်။တနင်္လာနေ့ကလည်း Liverpool က Arsenal ကို3ဂိုးတကူနဲ့နိုင်သွားတဲ့အတွက် Leicester, Liverpool, Everton တို့ကိုမစီနဲ့အမပေးစရာထိတ်မှအစင်လိုက်ရှိနေပါတယ်။ Everton သင်းဟာနီးပြ Ancelotti လက်ထက်ဒီနေ့ဘောလုံးရာသီမှာတိုးတက်လာတဲ့အတွက်ဒီနေ့ဘောလုံးရာသီကတော့ပို့ပြီးတော့အကျိတ်နဲ့ရှိမဲ့သဘောတွေလည်းတွေ့နေရပါတယ်ခင်ဗျာ။ လီလိကဘတ်စကတ်ဘောအသင်းရဲ့စတေဘယ်စင်တာခွင်းကကဘာကျော်ဘတ်စကတ်ဘောကစားသမားကိုဘီဘရိုင်းယန်ရဲ့လက်မှတ်ထိုးထားတဲ့ကစားခွင်းချန်ငယ်အစိတ်ပိုင်းကိုလီလန်ဒင်လိုက်ပါတယ်။ကွယ်လွန်သွားပြီဖြစ်တဲ့ကဘာကျော်ဘတ်စကတ်ဘောကစားသမားကိုဘီဘရိုင်းယန်ဟာသူ့ရဲ့နောက်ဆုံးပွဲအပြီးခွင်းထဲကနေထွက်တဲ့ချိန်မှာသူ့ရဲ့နံပါတ်2ခုထဲကတစ်ခုဖြစ်တဲ့နံပါတ်8နေရာမှာကိုဘီဘရိုင်းကအမတ်တရလက်မှတ်ထိုးခဲ့တာဖြစ်ပါတယ်။ဒါဟာသူ့ရဲ့လက်မှတ်တွေထဲမှာအကြီးဆုံးနေတဲ့ကတစ်ခုဖြစ်ပြီးတော့တပေခွဲလောက်ရှိတယ်လို့လည်းပြောပါရယ်ဒီလေလံကနေဒေါ်လာ5သိန်းလောက်ရမယ်လို့ခမန်းထားပြီးတော့အော်တိုဘာလ3ရက်နေ့ထိလေလံကိုဖွင့်ပေးသွားမှာဖြစ်တယ်လို့လည်း Heritage လေလံအဖွဲ့ကဒူးဥက္ကဋ္ဌကပြောပါရယ်ဒီလေလံကနေရတဲ့ဆေးရဂိုင်နှုန်းကိုတော့ Kobe Bryant အားကစား Foundation ကိုလှူဒါန်းသွားမှာဖြစ်ပါရယ်ဒီတစ်ပတ်အတွက်အားကစားကဏ္ဍကတော့ဒီလောက်ပါပဲနောက်သတင်းမှတွေကြမှာထပ်ပြီးတော့ပြောကြတာပါဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမယ်ရှင်
။ကမ္ဘာတဝန်းကပြည်သူတွေအတွက်ကျန်းမာရေးနဲ့စာနာမှုအထောက်အပံ့တွေပံ့ပိုးရမှာကမ္ဘာမှာအမေရိကန်ပြည်ထောင်စုဟာအရက်ရောဆုံးအဖြစ်ရပ်တည်ခဲ့တာကြားခဲ့ပါပြီ။အကူအညီလိုအပ်နေသူတွေအထောက်အပံ့တွေရရှိစေရည်ရွယ်ချက်နဲ့မျှော်မှန်းပြီးအမေရိကန်အခွန်တန်းတွေရဲ့ရန်ပုံငွေနဲ့အသုံးတက်အောင်ပံ့ပိုးခဲ့တာဖြစ်ပါတယ်။ကံမကောင်းအကြောင်းမလှစွာပါပဲ။ WHO ခေါ်ကမ္ဘာကျန်းမာရေးအဖွဲ့ကြီးကလိုအပ်သူတွေစီအထောက်အပံ့တွေရောက်အောင်ဆောင်ကျဉ်းပေးဖို့အကြီးအကျယ်ပြက်ကွက်ခဲ့ပြီး COVID-19 ကပ်ရောဂါတုံ့ပြန်မှာလည်းမကပါဘူး။လွန်ခဲ့တဲ့ဆယ်စုနှစ်တွေအတွင်းကျန်းမာရေးပြဿနာတွေကိုလည်းမကင်တွဲနိုင်ခဲ့ပါဘူးလို့အမေရိကန်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရ Morgan Ortega's ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါလည်းမကသေးပါဘူး။တရုတ်ကွန်မြူနစ်ပါတီရဲ့လွှမ်းမိုးမှုမပါဘဲတီးခြားလွတ်လပ်တယ်ဆိုတာကိုစတင်ပြသတဲ့အနေနဲ့ပြုပြင်ပြောင်းလဲရေးအရေးတကြီးလုပ်ဖို့လည်းညှင့်ဆန်ခဲ့တယ်လို့ဆိုပါတယ်။ဒါကြောင့်အမေရိကန်ပြည်ထောင်စုအနေနဲ့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကနေ2021ခုနှစ်ဇူလိုင်လကစပြီးတရားဝင်နှုတ်ထွက်ဖို့ကြေညာလိုက်ပါတယ်။ဒါပေမဲ့တခြားလိုအပ်တဲ့နိုင်ငံတွေအတွက်ကျန်းမာရေးအထောက်အပံ့ပေးရမှာတော့အမေရိကန်ရဲ့တန်ဓေထိုင်ကခိုင်မာစဲပါပဲ။ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကထွက်ပြီးနောက်ပိုင်းတခြားနိုင်ငံတွေမှာကူးစက်ရောဂါဖြစ်ခဲ့ရင်ကာကွယ်ဖို့ရောဂါရှာဖွေဖို့နဲ့အရေးပေါ်စာနာမှုအကူအညီလိုအပ်တာတွေကိုအစိုးရဌာနတွေနဲ့အေဂျင်စီတွေအပြင်ပုဂ္ဂလိကကဏ္ဍအပါအမြန်ဆုံးဘယ်လိုကူညီနိုင်မလဲဆိုတဲ့နည်းလမ်းတွေကိုအမေရိကန်အစိုးရရှာဖွေနေပါတယ်။2000ခုနှစ်ကစပြီးကမ္ဘာတဝန်း HIV AIDS ငှက်ဖျားရောဂါအဆုတ်ရောဂါ Ebola နဲ့တခြားအသက်အန္တရာယ်ဆုံးရင်ရတဲ့ရောဂါတွေကာကွယ်ရေးရောဂါရှာဖွေရေးနဲ့ကုသရေးအတွက်အမေရိကန်ပြည်ထောင်စုကဒေါ်လာ142ဘီလီယံပံ့ပိုးခဲ့ပြီးဖြစ်ပါတယ်။ကမ္ဘာတခွင်ကျန်းမာရေးအတွက်ပြန်မြနှစ်စင်ဒေါ်လာ7ဘီလီယံပံ့ပိုးနေပြီးဒီနှစ်အတွင်း COVID-19 တက်ဖြစ်ရေးအတွက်ပါသုံးစွဲနေရတာကြောင့်နှစ်ဆတိုးပြီးပံ့ပိုးနေပါတယ်လို့ USAID American နိုင်ငံတကာဖွံ့ဖြိုးမှု Agency ရဲ့ကမ္ဘာကျန်းမာရေးဆိုင်ရာလက်ထောက်အုပ်ချုပ်ရေးမှူးဒေါက်တာအယ်မာဂိုးဒန်းကပြောပါတယ် American ပြည်ထောင်စုအနေနဲ့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကနှုတ်ထွက်မယ်ဆိုပေမဲ့လည်းအထိခိုက်လွယ်ဆုံးပြည်သူတွေအတွက်ကျန်းမာရေးအထောက်အပံ့ပေးနေတဲ့အနေအထားမထိခိုက်အောင်တေချာစေဖို့စိတ်ပိုင်းဖြတ်ထားပါတယ်အမေရိကန်နိုင်ငံသားအလုံးရဲ့ကြိုးပမ်းမှုဟာတဆင့်ကမ္ဘာတစ်ခွင်ကျန်းမာရေးနဲ့စာနာမှုအထောက်အပံ့အတွက်အမေရိကန်ပြည်ထောင်စုကဥဆောင်နေပြီးအမေရိကန်ပြည်ထောင်စုရဲ့ရဲ့ရောတဲ့အထောက်အပံ့တွေကိုကမ္ဘာတဝန်းကပြည်သူတွေစီတိုက်ရိုက်ပံ့ပိုးနိုင်ဖို့တန်ဓေထံချမှတ်ထားပါတယ်လို့ USAID ကမ္ဘာကျန်းမာရေးဆိုင်ရာလက်ထောက်ညွှန်ကြားမှုဒေါက်တာဂိုးဒန်းကပြောဆိုလိုက်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါပြီရှင်
။သတင်းပရိနိမနက်ကဒရင်းလွားရီနဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။အခုဆက်လက်ပြီးသတင်းချင်းချုပ်ကိုဆက်လက်တင်ပြပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ 6.2 သန်းကျော်ရှိသွားပြီဖြစ်တဲ့အိန္ဒိယနိုင်ငံမှာအမေရိကန်ကူးစက်ခံရသူအရေအတွက်ဒီတက်မကပဲဆယ်ဆလောက်ပုံများနေနိုင်တာကိုအိန္ဒိယအမျိုးသားကျန်းမာရေးအာဏာပိုင်တွေကလေ့လာတွေ့ရှိခဲ့ပါတယ်။အိန္ဒိယဆေးသူတင်နာကောင်စီကတိုင်းပြည်တော်ကလူ 19,000 ကိုသွေးဖောက်စစ်ဆေးခဲ့ရမှာအသက်70ကျော်အရွယ်ရှိသူ15ဦးမှာတဦးကိုရိုနာဗိုင်းရပ်စ်ပရိဇီဝါပစ္စည်း antibodies ကိုတွေ့ရှိခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့နိုဘာသမ္မတရွေးကောက်ပွဲမှာသူနဲ့ရှင်ပြိုင်ရွေးကံမဲ့ Democratic Party သမ္မတလောင်းဂျိုးဘိုက်ဒန်တို့အင်္ဂါနေ့ကစကားစစ်တိုးပွဲအပြီးဗိုလ်ဒုနီမှာတော့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးဆင်ဖို့ပြည်내အသီးသီးကိုတွေ့ရောက်နေကြပြီဖြစ်ပါတယ်။ Republican Party ကသမ္မတ Trump က2016ခုနှစ်က Hillary Clinton ကိုပုဂတိကနဲ့ရှုံးနေခဲ့တဲ့ Minnesota ပြည်နယ်ကိုတွားရောက်နေပါတယ်။ Democratic Party သမ္မတလောင်း Joe Biden ကတော့အကြိမ်နဲ့ရှင်ပြန်ရမယ့်တခြားပြည်နယ်တွေဖြစ်တဲ့ Pennsylvania နဲ့ Ohio ပြည်နယ်တွေကိုမဲဆွယ်စည်းဝေးရထားနဲ့တွားရောက်နေပါတယ်။ American နိုင်ငံကြီးဝန်ကြီး Mike Pompeo က Biden နဲ့တရုတ်နိုင်ငံတို့အကြားဘာသာရေးဆိုင်ရာသဘောတူစာချုပ်ပြန်လည်ချုပ်ဆိုမဲ့ကိစ္စအပေါ်ဗာတီကန်အနေနဲ့ပြန်လည်စဉ်းစားဖို့တောင်းဆိုလိုက်ပါတယ်။ကျတာပရိတိမနက်ခင်းအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။တောက်တာရှင်များကိုစိတ်နှပြရှင်လန်းချမ်းမြေပါစေ။ကျွန်တော်ရဲမထုံပါ။
This program has come to you from the Voice of America, Washington.